Welcome to the Voice of America in Burmese.
Mingla nya chama tora shin nya khmyar VOA American tang gan ni 2023 khu ne April 12 ye bo lu nya season ne go nyama san naw chi nya 9 nai gan ni 10 nai thi Washington DC myo ra gan ni tat yai sa lu ni ba bi. Light meter 3251 lo pyin VOA ye Facebook website ne YouTube ma le thau lwin chain de chain ne tat yai na sin chi shu nai ba bi. Nya season mu ga lo chana win min ma.
Mingla nya chama khmyar.
ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့နောက်ဆုံးရမင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုပြောပြပေးပါမယ်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့မြန်မာစစ်ကောင်စီကိုကြီးညာချက်ထုတ်နေရဒါရနဲ့မလုံလောက်ပဲအရေးယူတာတွေတွန်းမြင့်လှုံ့ဆော်ဖို့လိုအပ်တယ်လို့လူ့အခွင့်အရေးအဖွဲ့ကြီးကပြောပြလိုက်ပါတယ်စစ်ကောင်စီတပ်တွေကစကိုင်းတိုင်းတွေကခရစ်ယာန်ဘာသာဝင်တွေရဲ့ကျေးပါကိုလက်နက်ကြီးတွေနဲ့ပစ်ကတ်ခဲ့ပါတယ်အမေရိကန်နဲ့ဖိလစ်ပိုင်စီးလေ့ကျင့်တာကိုတရုတ်ကသတိပေးလိုက်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရေ
။ဟုတ်ကဲ့ပါကိုခင်မောင်စုံမင်းရေ။အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေထဲမှာဆိုရင်စကိုင်းကံဘလူဘက်လေကြောင်းတိုက်ခိုက်မှုအထက်အစုလိုက်အပြုံလိုက်တည်ဆုံတဲ့အထက်ကလေးငယ်30ကျော်ပါဝင်ခဲ့တာမှာနောက်ဆုံးအခြေအနေကိုမိသားစုဝင်တူက
ကျွန်တော်အဖေနဲ့အမနဲ့ပါသွားပြန်ကိုရင်ကိုရနဲ့လည်းမနေရတော့ပြတော့ကျတော့ချာမှာပုံချောင်းနေရပြန်ညောင်းချုံညောင်းကြပါတဲ့ပါကြီးလည်းမရှိ
ဘူးကံဘလူကပဲပစီကြီးရွာတိုက်ခတ်မှုစစ်ကောင်စီကိုနိုင်ငံရေးအဖွဲ့တွေကရှုတ်ချလိုက်ပါတယ်ရှမ်းတောင်ပိုင်းလက်ချားမြို့နယ်မှာ SSPP နဲ့ RCS ရှမ်းတပ်ဖွဲ့တွေကြားရဲတံကြားတိုက်ပွဲဖြစ်ပွားနေပါတယ်ဒီသတင်းတွေနဲ့အတူနောက်ပိုင်းမှာတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဦးကျော်စံတာရဲ့ editor နဲ့ဆွေးနွေးကန်နောက်လူလူနဲ့ချမ်းမာရေးအားကစားကဏ္ဍတွေကိုဆက်နှาศင်ကြည့်ရှုရမှာပါအခုတော့ထိတ်တန့်ရောက်တဲ့တွင်တွေကိုကိုခမောင်စုံမင်းနဲ့ကျွန်တော်ပြောပြပေးပါမယ
်မနေ့ကဘုတ်ကျဲတိုက်ခိုက်ခံရတဲ့ကံဘလူမြို့နယ်မလဲတိုက်နယ်အတွင်းကပစီကြီးချေးရွာအနီးမှာစစ်တပ်ကတိုက်လေရင်နဲ့ရဟတ်ရင်တွေဒီနေ့လဲဝဲပြန်နေတယ်လို့ဒေသခံတချို့က VOA ကိုပြောပါတယ်ဒီနေ့မှာတော့ဘုံကျဲတိုက်ခိုက်မှုတွေမရှိဘဲမနေ့ကထိကြိုက်ဒဏ်ရာရရှိတဲ့သူတွေကိုစေကူတာနိုင်ဖို့ရှင်းလင်းကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နေတဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တချို့ကပြောပါတယ်ဘုံကျဲတိုက်ခိုက်ခံရပြီးနောက်ဒေသခံတွေစိုးရိမ်ပြီးတောတောင်တွေထဲမှာဖြစ်တယ်လို့ပုံအောင်နေပုံအောင်နေရတဲ့အကြောင်းမနေ့ကလေကြောင်းတိုက်ခိုက်မှုအတွင်မိသားစုဝင်တွေဆုံးရှုံးခဲ့ရတဲ့ပစီကြီးချေးရွာဒေသခံတဦးကအခုလိုပြောပါတယ်
အဲ့ဒါမှဖိုက်တာလာပြီးတော့ဖိုက်တာနဲ့ပြစ်တာပဲဖိုက်တာနဲ့ပြစ်ပြီးတော့နောက်9မိနစ်လောက်နေရရဟင်းနဲ့လိုက်ပြစ်တော့ပါပဲရဟင်းနှစ်သိန်းနဲ့လိုက်ပြစ်တာကျွန်တော်ကဆိုင်ငယ်နဲ့မောင်းပြစ်တာပဲအဲနောက်ကနေအသိဉာဏ်လိုက်ပြစ်တာပဲညောင်းချုံညောင်းချထိုးပြီးတော့ဝေကတ်လာတယ်ကျွန်တော်အဖေနဲ့အမနဲ့ပါသွားပြန်ကိုရင်ကိုရနဲ့လည်းမနေရတော့ပြတော့ကျတော့ကြမှာပုံချောင်းနေရပြန်ညောင်းချုံညောင်းချကတဲရပါလေလည်းမရှိဘူ
ရသားတွေအများပြတည်ဆုံးခဲ့တဲ့မနေ့ကပစီကြီးချေးရွာတိုက်ခိုက်မှုနဲ့တခြားသောရက်ဆက်ကြမ်းကြုတ်တဲ့လောက်ရအတွေ့မြန်မာစစ်ကောင်စီခေါင်းဆောင်တွေကိုနိုင်ငံတကာတရားရုံးမှာအရေးယူဖို့မြန်မာနိုင်ငံဆိုင်ရာလူ့အကူရေးအထူးကိုယ်စားလှယ်တာဝန်ယူခဲ့သူတွေနဲ့အချက်အလက်ရှာဖွေရေးအဖွဲ့ဝင်တွေပါဝင်တဲ့ SAPM မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီကမနေ့ကထပ်မံတိုက်တွန်းလိုက်ပါတယ်စစ်တပ်ရဲ့ရက်ဆက်ရဲ့စစ်တပ်ရဲ့ရက်စက်တဲ့တပ်ဖြတ်မှုတွေကနေမြန်မာပြည်သူတွေကိုအကာအကွယ်ပေးနိုင်ရေးအရေးပေါ်လှုံ့ဆော်ဖို့လိုအပ်နေပြီဆိုပြီးအာဆီယံအရှေ့တောင်နိုင်ငံများကိုလည်းမြန်မာနိုင်ငံဆိုင်ရာအထူးချံပေးကောင်စီကတိုက်တွန်းပြောကြားလိုက်ပါတယ်စစ်ကောင်စီဘက်ကတော့လေကြောင်းကနေတိုက်ခိုက်ခဲ့တယ်ဆိုတာဝန်ခံပြောဆိုထားပြီးတေဆုံးသူတွေဟာ PDF လက်နက်ကိုင်အဖွဲ့ဝင်တွေဖြစ်တယ်ဆိုပြီးတုံ့ပြန်ထားပါတယ်ကုလသမဂ္ဂအရာရှိတွေကတော့အသက်မသေးပဲကြံရစ်ခဲ့တဲ့ထိခိုက်ဒဏ်ရာရရှိတဲ့သူတွေကိုစေဝါကုသခွင့်ပေးဖို့လိုအပ်တဲ့အကြောင်းပြောဆိုပြီးတိုက်ခိုက်မှုကိုပြစ်တင်ဝေဖန်ထားပါတယ်။ကံဘလူမျိုးနယ်အတွင်းမနေ့ကစစ်ကောင်စီတပ်ရဲ့လေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ကုလသမဂ္ဂအနောက်နိုင်ငံအစိုးရတချို့နဲ့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကမြန်မာစစ်ကောင်စီကိုပြင်းပြင်းထန်ထန်ရှုံချလိုက်ကြပါတယ်ခင်ဗျာ
။ဒီကံဘလူအစုပြုံလိုက်တပ်ဖြတ်မှုပြီးစစ်ကောင်စီဘောနိုင်ငံတကာကနေအရေးယူမှုတွေတိုးလို့ဖို့လူခွင့်ရဲ့ဖွဲ့ကြီးတခုကတောင်းဆိုလိုက်ပါတယ်အရက်သားတွေကိုတမင်ပြင့်ပတ်ထားတိုက်ခိုက်နေတဲ့မြန်မာစစ်တပ်ရဲ့လုပ်ရက်တွေကိုနိုင်ငံနေရာနဲ့ကြည်ကြဲပြင်းပြင်းတွေ့လာနေရချိန်မှာနိုင်ငံတကာတိုင်းဝိုင်းနေနဲ့ကြီးညာချက်တွေထုတ်နေတာလောက်နဲ့မလုံလောက်တော့ပဲထိရောက်တဲ့ရေးရီမှုတွေတိုးမြင့်ချမှတ်လို့လိုနေပြီလို့လူခွင့်ရဲ့ဖွဲ့ Human Rights Watch ကပြောလိုက်တာပါ sekarang ini kami lumia ni tu, mana kita perlu buat ni lejar untuk kami mana senarai. Jemaah sekarang ni luda mula ni boleh jual ni jasa mula ni sejak jasa mula ni jebo, so nanti CV tiada jebo mula luda tu esok lagi. Asyik di dalam saya tu dia ni jangan mufir apa sangat down so lebar.
We can't just sort of sit back and hope that something will get better. The international community,
ဒီတိုင်းထိုင်ချီရင်ချင်းနေပူကောင်းလာလိမ့်မယ်လို့မျှော်လင့်လို့မရပါဘူး။နိုင်ငံတကာတိုင်ဝမ်အနေနဲ့ကြေညာချက်တွေပဲဆက်ပြီးထုတ်နေုံနဲ့ပါမှဖြစ်လာမှာမဟုတ်ဘူးဆိုတာကိုမြန်မာပြည်သူတွေလည်းသိနေပါပြီ။ထိရောက်တဲ့ရေဥမျိုးနယ်ရှိရိုမန်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေနေထိုင်ကြတဲ့ချောင်းယိုကျေးရွာကိုစစ်ကောင်စီတပ်တွေကမနေ့အင်္ဂါနေ့မနေ့အစောကလက်နက်ကြီးတွေနဲ့ပစ် ဒီနာကျေးရွာတွေကိုတွားရောက်ယာယီခိုးလုံနေကြရတယ်လို့လည်းဖော်ပြထားပါတယ်အဲ့ဒီလိုတိုက်ခိုက်ခံရတဲ့အတွက်တချို့ကျေးရွာသားတွေဒဏ်ရာရှိကုန်တယ်လို့လည်းလုံခြုံရေးအရာအမည်မဖော်လို့တဲ့ဒေသခံတူကပြောပါတယ်ဒါအပြင်ကျေးရွာရဲ့ခရီးရန်ဖျားချောင်းအဆောက်အုံတွေကခုံတန်းရရှိတွေနဲ့တင်းအုပ်ဆရာရဲ့အခန်းထဲကပစ္စည်းတွေပျက်စီးကုန်တယ်လို့ဆိုင်ကယ်တချို့လည်းမီးရှို့ဖျက်ဆီးခံရတယ်လို့ဒ ောင်စီတပ်တွေကတိုက်ခိုက်တာဟာအခုအချိန်နဲ့ဆိုရင်တစ်နှစ်အတွင်း၃ချိန်မြောက်ဖြစ်ပါတယ်။အခုချောင်းရိုးကျေးရွာနဲ့မုံလချမ်းသာစတဲ့ရွာ၃ရွာမှာပြည်သူ့ကာကွယ်ရေးတပ် PDF တွေရှိနေတယ်ဆိုပြီးစစ်ကောင်စီရဲ့တိုက်ခိုက်တာကိုအရင်ကလည်းခံခဲ့ရပူပါတယ်။ချမ်းသာကျေးရွာကတမိုင်းဝင်ခရစ်ယာန်ဘုရားကျောင်းကြီးဆိုရင်မနစ်ကစစ်ကောင်စီတပ်တွေရဲ့မိရှို့တာကိုခံခဲ့ရပါတယ်ခင်ဗျာ။
ယူကရိန်းစစ်သားတူကိုရုရှားကခေါင်းဖြတ်တပ်ဖြတ်တဲ့ဗီဒီယိုပေါ်ယူကရိန်းသမ္မတကပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။ယူကရိန်းစစ်သားတယောက်ကိုရုရှားစစ်သားကခေါင်းဖြတ်ကွပ်မြက်တဲ့ဗီဒီယိုတစ်ခုအွန်လိုင်းမှာပြန့်နှံ့နေပြီးရုရှားစစ်တပ်ဟာအစ္စလာမစ်စစ်သွေးကြွတွေလို့အစွန်းရောက်ရက်စက်တဲ့လူရက်တွေကျူးလွန်နေတယ်လို့ယူကရိန်းသမ္မတဗိုလ်လော်ဒီမာဇယ်လန်စကီကဝေဖန်ရှုတ်ချလိုက်တာပါ။ဒီလိုရက်စက်တဲ့လူရက်တွေအတွက်ဥပဒေကြောင်းအရအရေးယူမှာဖြစ်တဲ့အကြောင်းနဲ့အကြမ်းဖက်အုပ်စုတွေကိုအနိုင်တိုက်ဖို့လိုအပ်တဲ့အကြောင်းသမ္မတဇယ်လန်စကီကဆက်ပြောပါတယ်။ရုရှားစစ်တပ်ကိုဘလူးတရဲတွေဖြစ်တုံ့တုံပြီးသွေးလက်ရဲဆယ်ရဲတပ်ဖြတ်တာတွေကိုကမ္ဘာပေါ်ကဘသူမှလစ်လျူထားရှုတ်ထားလို့မရတဲ့အကြောင်းလဲယူကရိန်းသမ္မတကဒီနေ့ဗီဒီယိုမဲခွန်းမှာထည့်ပြောခဲ့ပါတယ်ခင်ဗျာ
ဗီဒီယိုအမေရိကန်တန်ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိအိုင်ရိုမီတာ32 kHz 9383နဲ့9383အိုင်ရိုမီတာ51 kHz 5885တို့ပြင်စနေတနေ့မှာလိုင်းလမီတာ190 kHz 1509ကနေပြန်ထုတ်လည်ပေးနေပါတယ်ရှင
်။ VOA America တန်ကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်။မြောက်ပိုင်းအိုင်လန်ဒေသ Good Friday ငြိမ်းချမ်းရေးသဘောတူစာချုပ်လက်မှတ်ရေးထိုးခဲ့တာ25နှစ်ပြည့်တဲ့အထိမ်းအမှတ်အဖြစ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာမြောက်ပိုင်းအိုင်ယာလန်နယ်ကိုရောက်ရှိနေပြီးဗြိတိန်ဝန်ကြီးချုပ်နဲ့ဆွေးနွေးစကားပြောဆိုခဲ့ပါတယ်။အိုင်ယာလန်သွေးနှောတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီခီးစင်ကအပျော်ခီးမို့ဘူးလို့မနေ့ကပြောပါတယ်။1998ငြိမ်းချမ်းရေးသဘောတူညီချက်ရဲ့အရေးပါပုံကိုသမ္မတဘိုင်ဒန်ကအလေးပေးပြောဆိုသွားပါတယ်။သမ္မတဘိုင်ဒန်ရဲ့၃ရက်တာခီးစင်အတွင်းမြောက်ပိုင်းအိုင်ယာလန်မြို့တော်ဗဲလ်ဖတ်စ်နဲ့တောင်ပိုင်းအိုင်ယာလန်ခေါ်အိုင်ယာလန်နိုင်ငံရဲ့မြို့တော်ဒက်ဖလင်ကိုသွားမဲ့အပြင်သူမိသားစုဘိုးဘွားတွေနေထိုင်ခဲ့တဲ့မြို့ကိုလည်းသွားရောက်มาဖြစ်ပါတယ်ခင်ဗျာ
အမေရိကန်ထောက်လှမ်းပေါက်ကြားမှုပေါ်ကာကွယ်ရေးဝန်ကြီးကစိုးရင်တကြီးထုတ်ပြောလိုက်ပါတယ်လူမှုကွန်ရက်မှာပြီးခဲ့တဲ့ရက်ပိုင်းဖော်ပြခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ထောက်လှမ်းလှုပ်ရက်မတန်သတင်းဆိုတာတွေနဲ့ပတ်သက်ပြီးအသေးစိတ်စစ်စစ်သွားမယ်ကြောင်းအမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်ကမနေ့ကဝါရှင်တန်ဒီစီမြို့တော်နိုင်ငံခြားရေးဝန်ကြီးဌာနမှာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးကာလစ်ဆိုဂယ်ဗက်စ်ဂျူနီယာနဲ့ပူးတွဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားခဲ့တာပါကျွန်တော်တို့ဒီကိစ္စကိုအထူးလေးနဲ့ထားပါတယ်ဆက်ပြီးဆုံးလဲစစ်ဆေးသွားမှာဖြစ်ပြီးဘယ်ကနေပေါက်ကြားခဲ့တယ်လဲဆိုတာနဲ့ပေါက်ကြားမှုအတိုင်းအတာကိုစစ်စစ်ဆက်ဆက်တခုချင်းဖော်ထုတ်ရှာဖွေသွားမှာပါလို့အမေရိကန်ကာကွယ်ရေးဝန်ကြီးအော့စတင်ကပြောဆိုသွားခဲ့ပါတယ်အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီး Enric Manenlo ro le tin sa shin lwe ta yak khe ja ba le khnya
kula tamaka apwe zi rwe ma afghan amyo thami rwe alou lou pai kwin pait pin lite de taliban rwe ye lou ya chao naingan twin kula tamaka ye lougan saung da rwe a long ya sai twa si chao kula tamaka ga tri pe tha ba de ni shi cha sit pwe ne mo kaw mu dan ko khan ya de afghanistan naingan ye phun pyo ye ko she shu bi alou lou kai ni ja de afghan amyo thami win dan rwe ko a na bai rwe ga alou lou kwin pait pin lite bi naw ta ni ma be Afghanistan Sanya Kula Tamaga Kunyi Taupan Ye, Yunamaga, Inganega, Three Page, Topian Laitaba. Taliban Ria Dilo Pepe Mugu, Kula Tamagaga, Shongchabi, Kabum Yoroma, Shire, Kula Tamaga, Yoma, Luatalo, Nina, Sangamuri, Losang, Dwame, Achao, Eri, Apoye, Achige, Rosa, Undar, Barabaga, Chenyaja, Topian, Pioso, Laipare. Afghanistan Dema, Kula Tamaga Windan, a Yao Lid on Ibashi B. Eddie Tega, a Yao Tonon, Tonya Loga, Afghanistan Dari Pichabare, Ditega, a Yao Lea Loga, Afghanistan Daka, Utah, and Yodmi Pichabare, Natown Nasatakuni Talibanga, Afkama Ana Yayu B. Now, and Yodmi in them, Mangli, Chow Dante, Chiobi, Pinya Tinjago and Baby and Tadalu, Asoya, a low low bank when Baby and Dane, the Cha and Yadoni Arigo, Tuala Gwingule, Baby and Tavare, Kmia.
American and Philippine Lunjay Pubang Sangamuga, Tioku, Sapatam, Chitin, Bulu, Tioga, Piolibare. American and Philippine Nanganja, Lunjaya, Mami, where Pubang Sangamuri, Tumi, Losang Laraga, Tuning, Lunjone, Jusibago, Tiba, now Shet, Sapata, Tauchu Pinle, she bind a new Bamurima, we all Sapatam, Chitin, Bulu, Tioga, Tine, three bay, Piolidava. Philippine Nangama, Mane, Inganiga, Satami, American and Philippine Tapuri, Putes, Yelichimuri, Lunajima, Tioga, Gulu, three, Pilaitale, Tibare. American and Philippine do a sailing muria, Tatian and Kugu, Pimataramu, Matitin the Lu, Litarin, Ninja in a Tinegulem, Tikai Sebe, Loya Muda, Titin the Lu, Tuning a Jai when you Pioguya, Wang, Wang Bay, Piosu Jago, Manila, Tio, San Yonga, Tine, Topian Labale. Together, American and Philippine do a long way, Puva Samuriga, Tuya Diga, Josi Warigo, Tikai Lagaye, Blue, Tompiame, Suragura, Pioguya, Wanga, Piomatava. ဖီယိုအမေရိကန်တန်ကနေအေပီလာစနေ့ဘိုလိုညာထိတ်တန့်ရောက်တဲ့နေ့ကိုကိုခမောင်စုံမင်းနဲ့ကျွန်တော်ပြပြပေးခဲ့တာပါအခုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုစတိုက်ပြပြပေးပါမယ်ပထမဆုံးကတော့စကိုင်းတိုင်းကမ်လူမျိုးကပစီကြီးရွာတိုက်ခိုက်မှုထဲအစုလိုက်ပြောင်းလိုက်တည်ဆုံးခဲ့ကြမှာကလင်းငယ် 30ကျော်ပါဝင်ပြီးသေဆုံးသူ100ကျော်မှာအလောင်းစုစုပေါင်း80ကျော်လောက်ကိုပဲလောလောဆယ်တချို့နိုင်သေးတယ်လို့ကုညီကဲဆယ်ပြနေသူတွေကပြောပါတယ်ဒီနေ့ကဲဆယ်ရှင်းလင်းမှုတွေလုပ်နေတဲ့အချိန်မှာလဲစစ်ကောင်စီကဂျက်လျင်တွေနဲ့အချင်းချင်းပြန်ဝဲနေခဲ့တာကြောင့်အလောင်းရှာဖွေကောက်ယူမှုတွေအခက်အခဲကြုံနေရတယ်လို့လည်းပြောပါတယ်တိုက်ခိုက်မှုတွင်သေဆုံးခဲ့ရသူတွေရဲ့မိသားစုတွေကုညီကဲဆယ်ဆောင်ရွက်
ပဇီကြီး ခြေရွာ ကို စစ်ကောင်စီ ဘက်က 4 ချောင်း က နေ တိုက်ခိုက် ခဲ့တာ ကြောင့် ကာကွယ်ရေး တပ်ဖွဲ့ ဝင် နေတဲ့ ဒေသခံ ပြည်သူ 100 ကျော် အသက် ဆုံးခဲ့ ရပါတယ် ပြစ်ခတ် တိုက်ခိုက်မှု ပြီး တဲ့ နောက် မှာ တော့ တေ ဆုံး တဲ့ သူ တွေ နဲ့ ဒဏ်ရာ ရတဲ့ သူ တွေ ကို ကူညီ ကယ်ဆယ် ရေး နဲ့ ရှင်းလင်းရေး တွေ လုပ် နေတဲ့ အချိန် မှာ စစ်ကောင်စီ ဘက်က စစ်ရဟတ် ယင် တွေ ဂျက် တိုက် လေယင် တွေ နဲ့ မနေ့က ရော ဒီ ကနေ့ မနက် ပိုင်း မှာ ပါ ထပ် ပြီးတော့ လာရောက် ပြစ်ခတ် တာ စောင့် ကြည့်တာ တွေ ရှိ နေပါတယ် ဒါကြောင့် ရှင်းလင်းရေး ကို အသေးအချာ မလုပ် နိုင် ကြ သေး ဘူး လို့ မလဲ တိုက် နယ် ကာကွယ်ရေး တပ်ဖွဲ့ ရဲ့ တာဝန်ခံ ကို ဗလာ ကြီး က VOA ကို အခု လို့ ပြော ပြပါတယ်
ဒီနေ့ဝဲတော့ဝဲသွားတယ်ကြာမပြည့်ဘူးကြာဟွာလောက်ဒီစင်နာကြီးထိုးထိုးချင်းဝဲတာကြာအဲ့စင်နာကြီးဆက်လင်းနဲ့ကြာဟွာဒီဘက်ပတ်တယ်အာငကြိုးနဲ့ကိစ္စကတော့အမိုင်မပြီးသေးဘူးကြာကျွန်တော်တို့ကလည်းဟိုတချိုးပဲကြံလိုက်ဟိုလင်းရဝဲလိုက်ဆိုတော့ဘာမှမလုပ်နိုင်သေးဘူးကြာကိုကြီးကလေးဖွဲ့ရလဲနားမကြိုက်ဘူးဖြစ်နေတာအဲ့လိုဟိုဒီကြောင့်လည်းအဆက်မပြတ်တတ်နေတာကြာဒီကြောင့် ုတ်တဲ့ဒီတိခါရတဲ့အဆောက်အုံထဲမှာတော့ကျွန်တော်အလောင်း30ရှည်ချတာတော့30ရှိနေတယ်။အဲ30ကတော့ကျွန်တော်မတကျပါဘူး။80ကျော်နောက်ကတော့တကျပြီးပြီ
တေဆုံးတဲ့အလောင်းတွေကိုတေချာစစ်စစ်ပြီးတော့ဘယ်သူဘဝဖြစ်တယ်ဆိုတာမျိုးအတည်ပြုနိုင်မှုလုပ်နေကြတာလည်းရှိတယ်လို့ပြောပါရယ်။များသောအားဖြင့်တော့ရုပ်မပီပြင်းတော့တဲ့အနေအထားတွေဖြစ်ကုန်ပါရယ်။ဒီဘုံကျဲတိုက်ခိုက်မှုကြောင့်တေဆုံးတဲ့သူတွေထဲမှာအသက်6လအရွယ်လာသားကလေးငယ်တွေနဲ့အသက်15နှစ်အရွယ်အထိကလေးငယ်စုစုပေါင်း30ကျော်တေဆုံးခဲ့တယ်လို့ကုညီကယ်ဆယ်ရေးနဲ့ရှင်းလင်းရေးဆောင်ရွက်နေတဲ့တိုက်နယ်ကာကွယ်ရေးအဖွဲ့တာဝန်ခံကိုဗလာကြီးကပြောပါရယ်
။ကလေးတွေကအခုချိန်ကြီးရဆိုရင်ကျွန်တော်14ယောက်ဒီဟိုအမီပေါ်တာပေါ့နော်အမီပေါ်တဲ့ကလေးရတော့14ယောက်ရှိပြီဒါပေမဲ့ကျွန်တော်30ကျော်မှာမှအဲ့လိုဆိုရင်တော့လောလောဆယ်ဒီလူတွေလည်းရွာမှာဒီကြီးခဲရွာတွေမှာလည်းမရှိဘူးအကုန်လုံးဆက်ပြေးတင်းချောင်းနေရတယ်လို့ဟိုကျွန်တော်တို့ကကလေးနာမည်နဲ့အသက်နဲ့ဟိုမှာစီးမပြည့်စုံနိုင်တယ်ဟိုမှာလောလောဆယ်စီးရင်ကောက်လို့ရတာ14ယောက်ပဲရှိသေးတယ်။ထောက်လာကနေ15နှစ်ကြီးပေါ့နော်ကလေးတွေကတော့ပါနေတယ
်ဒီဘုံကျဲတိုက်ခိုက်မှုကြောင့်အဖေဖြစ်သူနဲ့အမကိုဆုံးရှုံးခဲ့ရတဲ့ဗစီကြီးကျေးရွာကဒေသခံကိုဆိုးအောင်ကသူကိုယ်တိုင်ထွက်ပြေးတဲ့အချိန်မှာလိုက်လံပစ်ခတ်ခံရတဲ့အခြေအနေကိုအခုလိုပြောပြပါဗျ
။အတမဖိုက်တာလာပြီးတော့ဖိုက်တာနဲ့ပြစ်တာပဲဖိုက်တာနဲ့ပြစ်ပြီးတော့နောက်9မိနစ်လောက်နေတော့ရဟိုင်းနဲ့လိုက်ကြတော့ပါပဲ။တိုင်းရင်နှစ်သိန်းနဲ့လိုက်ကြတာကျွန်တော်ကဆိုင်ကနေမောင်းကြည့်တာပဲ။နောက်ကနေအတင်းရန်လိုက်ကြတာပဲ။ညောင်းချုံညောင်းချာထိုးပြီးတော့ဝဲကတာပဲ
။ဗစီကြီးကျေးရွာဒေသခံပြည်သူနောက်တဦးဖြစ်တဲ့ကိုမောင်မျိုးကတော့သူရဲ့မိသားစုဝင်6ဦးထက်မနည်းဆုံးရှုံးခဲ့ရပြီးတော့ဒီတိုက်ခိုက်မှုကြောင့်တေဆုံးတဲ့သူတွေကတချို့ကမိသားစုအလုံးဆုံးပွားသွားတာမျိုးပါရှိပြီးတော့ဗစီကြီးရွာရဲ့တဝက်လောက်တေဆုံးခဲ့ရတယ်လို့ပြောပါတယ်
။ပါတယ်ကျွန်တော်ကညီငယ်ဆုံးလည်းပါတယ်။ရောက်ဖလည်းပါတယ်။သူဗာကြီးရဲ့ပါတယ်ဒေါ်ကြီးရဲ့ပါတယ်။ညီတူမရဲ့ပါတယ်အမရဲ့ပါတယ်။ရမင်းသားကပါတယ်။အဲလူမဆန်နဲ့လုပ်ရပါတယ်ကျွန်တော်ထင်။ဒါခွချင်းခွချင်းကြံနေပါဒါမျိုးပြောနော်တို့ကတော့ရရလည်းနဲ့ဆက်တိုင်းပါဘယ်လိုမှမကျဉ်းနိုင်အသက်ပြင်းပြရပါစီနော်ကဒီပြည်သူလူထုတွေကဘာသာတက်ကွယ်ညီမနေဆက်တာပြည်သူလူထုနော်တို့က
ဆေးဘက်ကတ
ိဘုတ်ကျွန်တော်တို့ကရရလည်းနဲ့ဆက်တိုင်းပါဒီလူတော်တိုင်းပေါ့တချို့ရှိနေလည်းရှိမယ်ဒလန်ရှိနေလည်းရှိမယ်လမ်းမတော်ကြီးမှာမိုင်းလမ်းကြီးမှာပေါက်ချင်လည်းပေါက်မယ်ပေါ့သူတို့အနေနဲ့ဒါမျိုးမျိုးယူဆလို့ရတာပေါ့အဲ့လိုမတန်းပြောနိုင်ဘူးခေါင်းကျွန်တော်တို့တေသွားတဲ့လူရင်အားလည်းမိသားစုတွေလိုက်ဒီမှာအရမ်းမဲ့ရက်ဆက်တယ်ဒီလားတချို့ဆိုအိမ်လုံးချုပ်တွေပါတယ
်မနေ့ကတိုက်ခိုက်မှုကြောင့်လူ200ဝန်းကျင်လောက်ထိတေဆုံးခဲ့ရတယ်လို့ကိုမောင်မျိုးကခံမှန်းပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့တော်လန်ရေးအဖွဲ့ဒီအနေနဲ့စိတ်ဝမ်းမကွဲပဲစီစီလုံးလုံးနဲ့တိုက်ခိုက်ဖို့လိုကြောင်းနဲ့သူ့အနေနဲ့လည်းတော်လန်ရေးမှာပါဝင်ပြီးတော့တိုက်ခိုက်သွားမှာဖြစ်တယ်လို့အခုလိုပြောပါတယ
်တို့ပြောချင်တာကတော့ဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ကျွန်တော်တို့တော်လန်ရေးချင်းချင်းနေမှာတော့ပူပေါင်းပြီးတော့လှုပ်ဆောင်စီခြင်းနဲ့စေဝမကွဲဘူးဟာအဲလိုမျိုးရာလက်နဲ့ကိုအဲလိုဆွဲပြီးတော့ကျွန်တော်တို့အနေနဲ့တိုက်တယ်ချင်းဘယ်လိုနည်းနဲ့မဆိုလောက်ကြီးပေးဆက်နေမှာတော့နောက်ဆိုလို့ကျွန်တော်တို့ထင်တာမရတော့ဘယ်လိုနည်းနဲ့မဆို
စစ်ဘေးရှောင်နေရတဲ့ဒေသခံပြည်သူတွေမှာအမိုးအကာနေစရာမရှိပဲတောတောင်တွေနဲ့ကွင်းပြင်တွေထဲမှာဖြစ်သလိုနေကြရပါတယ်။သူတို့အတွက်နေထိုင်စားသောက်ရေးကအစအတော်လေးကိုခက်ခဲနေကြပါတယ်။လေရင်ကလည်းနေစဉ်လိုလိုကောင်းကင်မှာဝဲပြန်နေတာကြောင့်ဒေသခံတွေကြောက်ရွံ့နေကြဆဲဖြစ်ပြီးတော့ကောင်းကောင်းမွန်မွန်စစ်ရှောင်နိုင်တဲ့အခြေအနေလည်းမဟုတ်ဘူးလို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီနေ့ဒီချိန်မှာ NUG ရဲ့ရုံးခန်းဖွင့်ပွဲပြုလုပ်မယ်ဆိုတာကိုကြိုတင်သတင်းရရှိတဲ့အတွက်တိုက်ခိုက်ချင်းဖြစ်ကြောင်းစစ်တပ်ပိုင်းမြဝတီရုပ်တံသတင်းဌာနကိုပြောကြားခဲ့ပါတယ်။အဲ့ဒီနေရာမှာ PDF တွေရှိတယ်ဆိုတာကိုလည်းသူတို့ဘက်ကသိရှိထားကြောင်းထည့်သွင်းပြောဆိုခဲ့ပါတယ်။ဒီလိုမျိုးစစ်ကောင်စီတပ်ရဲ့နယ်မြေရှင်းလင်းရေးထိုးစစ်နဲ့တိုက်ပွဲတွေနဲ့လေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွေကြောင့်သခိုင်းတိုင်းတွင်းမှာတေဆုံးသူနဲ့အိုးအိမ်ဆွတ်ခွာထွက်ပြေးနေကြရတဲ့စစ်ရှောင်းအရေးအတွက်ဟာတစ်နှစ်ထက်တစ်နှစ်ပိုပြီးတော့တိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကြေးရွာတွေကိုအခြေစိုက်ပြီးတော့အကြမ်းဖက်လုပ်ငန်းတွေလုပ်ကိုင်နေပါတယ်ဆိုပြီးတော့လေမြန်မာစစ်ကောင်စီဘက်ကဆွဆွဲထားပါတယ်ရှင်
။ပစီကြီးရွာအစုလိုက်ပြောင်းလိုက်သက်ပြတ်မှုတဲ့ကလေးငယ်30ကျော်ပါခဲ့ရတာကိုမဆုံမပြောပြခဲ့တာပါ။အခုလည်းဒီပစီကြီးရွာတိုက်ခိုက်မှုပေါ်စစ်ကောင်စီကိုနိုင်ငံအဖွဲ့တွေကပြင်းထန်စွာရှုံချလိုက်တာပါ။ဒီပစီကြီးကျွာမှာရဲသားတွေအများများသေဆုံးခဲ့ရတဲ့မြန်မာစစ်တပ်ရဲ့ရက်ဆက်ချင်းချုပ်တဲ့တိုက်ခိုက်မှုတွေဟာစစ်ရာဇဝတ်မှုကျူးလွန်ရာရောက်တယ်လို့တိုင်းသားအဖွဲ့တချို့နဲ့နိုင်ငံပါတီတချို့ကရှုံချလိုက်ကြပါတယ်။အရဲသားတွေကိုတမင်ပြစ်မှတ်ထားတိုက်ခတ်ခဲ့တဲ့လူရက်တွေဟာလက်ခံနိုင်ပွဲမရှိဘူးလို့လည်းသူတို့ကပြောကြပါတယ်။မက်ခင်ဖြူသေးပြောပြပေးပါဦးခင်ဗျာ
။ကလင်းငယ်တွေအပါအဝင်အရဲသားပြည်သူအများပြားတိဆုံခဲ့ရတဲ့ကမ်ဘလူမျိုးနယ်ပစည်းကြီးရွာတိုက်ခိုက်မှုဟာစစ်ရာဇဝတ်မှုမြောက်တယ်လို့ KNY မျိုးသားတိုးတက်ရေးပါတီ KNPP အထွေထွေမှုတီခူးဒန်နီယယ်ကပြောပါတယ်။ စစ်ကောင်စီအနေနဲ့နိုင်ငံနဲ့အင်အားအလုံးကျွန်းသုံးပြီးအခုလိုခြေမုံမှုတွေလှုပ်လာတာဟာစစ်ဘက်ဆိုင်ရာဥပဒေပြဋ္ဌာန်းချက်တွေကိုဆန့်ကျင်တဲ့လုပ်ရက်တွေဖြစ်လို့ KNPB အနေနဲ့ပြင်းပြင်းထန်ထန်ပြစ်တင်ရှုတ်ချတယ်လို့လည်း KNPB အထူးရင်းမှုတစ်ခုတည်းရေကပြောပါတယ
်။မာတော့ဒါစီရဇူမှုဟိုကျိုးလို့တာပါပဲကျွန်တော်တို့ကရတော့မြင်တယ်။ဟိုမြန်လိုင်းကမစ္စလမ်စကူမီအနေနဲ့ကိုမှပြောတဲ့အတိုင်းပါပဲ။ဆုံးတိုင်းသူကတော့လှုပ်မှပဲ။ဟိုသူမနိုင်နိုင်အောင်ချက်မယ်ဆိုတော့သူဆုတ်ဖြတ်ချက်ရှိတယ်ဆိုတော့ဒီနေမီထဲမှာသူတို့တမတ်ထားတဲ့စီအုပ်ချုပ်ဒီတန်းတိုင်းမှာရှိတဲ့လူတွေအလုံးကသူရှင်းနေရမယ်ဟိုအဲ့လိုတော့သူရေချက်ချထားပြီးသားဖြစ်တယ်ဆိုတော့လူထုရဲ့လက်နဲ့ကန်ရဲ့ဆိုတော့သူခွဲမှာမဟုတ်တော့ဘူးဒါတစ်ခုမှမကြောက်အောင်သူရှင်းနေဖို့သူ့မှာရည်ရချက်ရှိပြီးသားပဲလို့တော့ကျွန်တော်တို့မြင်တယ်နည်း
မင်းကပြစ်ခတ်မှုမှာတိတ်ဆုံးသွားတဲ့သူတွေထဲကလင်းငယ်30ကျော်ပါဝင်တယ်လို့အများစုကဒေသခံရက်သားတွေဖြစ်ကြတယ်လို့ဒေသခံတွေကပြောပါတယ်။မလဲတိုက်နယ်အတွင်းမှာတဟာပရမဆုံးအချိန်လေးချောင်းကနေအကြီးကျယ်တိုက်ခိုက်ခံရတာဖြစ်တာမို့ပစိကြီးကျေးရွာအပါဝင်တပ်ဝင်းကျင်ကကျေးရွာ16ရွာလောက်ကဒေသခံတွေလည်းဒေးလူရတင်းဆောင်ခဲ့ကြရပါတယ်။မြန်မာစစ်တပ်ဟာဖက်စစ်တပ်ဆိုတဲ့လုပ်ရက်တွေကိုကျူးလွန်နေတာလို့လူ့ဘောင်တဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကလည်းပြင်းပြင်းထန်ထန်ဝေဖန်ပါတယ်။
ကျွန်တော်တို့ဟိုပါတီနည်းနဲ့တော်တော်ကိုပြင်းပြင်းထန်ထန်ရှုံချတယ်ဒါတစ်ချက်ဖြစ်တယ်နှစ်တစ်ချက်ကဒီလိုလုံရမျိုးတွေကနှစ်80ရှိပြီသူတို့လှုပ်လာတာသူတော်ဦးတိုင်းသားဒေသရေးမှာဆိုတော့အဲ့ဒီလိုပဲနေရာနဲ့လှုပ်လာကြပြီအခုလည်းကျွန်တော်ဗမာပြည်ထဲမှာပြည်မထဲမှာအဲ့လိုလုံရမျိုးတွေကိုဆက်ပြီးတော့လှုပ်တယ်ဆိုတော့ဂျင်းဒေသကတော့ဟိုဒီစစ်တပ်ကလုံးဝကျွန်တော်တိုင်းပြည်မှာလက်ခံလို့မရတော့တဲ့စစ်တပ်ဖြစ်တယ်ဒီစစ်တပ်ကိုမောင်းထုတ်ပြရမယ့်စစ်တပ်ဖြစ်တယ်ဒီစစ်တပ်ကတကယ်ဖက်စစ်တဲ့ဆိုတဲ့စစ်တပ်ဖြစ်တယ်အဲ့ဒါလို့ကျွန်တော်မှတ်ချက်ပေးချင်ပါတယ်ဗ
ျဒီလိုရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့လုပ်ရက်တွေနည်းလာစေဖို့အတွက်နိုင်ငံတကာဘက်ကအခုထက်ပိုပြီးတော့ထိရောက်တဲ့အရေးယူမှုတွေနဲ့နိုင်ငံရေးအရာဖိအားပေးတာတွေလုပ်တဲ့နယ်လို့ခုဒန်နီယယ်ကပြောပါတယ
်ကျွန်တော်တို့ကနှစ်ပိုင်းလုံးရှိပါတယ်တစ်ပိုင်းကတော့လက်နဲ့ကန်ရင်ဖွဲ့စည်းရတော့ဟိုလက်နဲ့ကန်တဲ့လူတိုင်းရတော့သူ့ဆက်တုံလောင်ဖို့ပဲရှိမယ်သူဆက်တက်ခိုက်ဖို့ပဲရှိမယ်ဒီထက်မြင့်တဲ့နိပညာတွေရှာဖူးမှာတက်ခိုက်ဖို့ရှိတယ်အဖက်မှာလည်းပြည်ဆိုင်ရာကနေသူ့ကိုဒီတွန်းပေးတဲ့လမ်းကြောင်းတစ်ခုကတော့ဒီနီလာနှစ်ခုကတော့ဟိုလောက်ရပါလိမ့်မယ်
2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းမှုနောက်ပိုင်းမြန်မာစစ်တပ်အနေနဲ့သူတို့အာဏာတည်မြဲရေးအတွက်နီလန်မျိုးစုံနဲ့တိုက်ခိုက်နှိမ်နင်းတာတွေလုပ်နေတာမှာအခုလိုရဲသားတွေကိုပြစ်မှတ်ထားတိုက်ခိုက်တာကတော့အဆိုးဆုံးပဲလို့ခုတန်ရီကပြောပါတယ်စစ်တပ်ရဲ့နေမီရှင်းလေးထိုးစစ်တိုက်ပွဲတွေနဲ့လေကြောင်းကပြစ်ခတ်တိုက်ခိုက်မှုတွေကြောင့်နိုင်ငံတော်ဝန်မှာရဲသားတည်ဆုံမှုတွေနဲ့ဥယျာဉ်စွတ်ခွာထွက်ပြေးနေကြတဲ့စစ်ဘေးဒုက္ခတွေအရေအတွက်ဟာလည်းတနေ့ထက်တနေ့ပိုးပြီးတော့တိုးလာနေတယ်ဆိုတာကိုနိုင်ငံရေးအဖွဲ့တွေကထောက်ပြပြောဆိုကြပါတယ်စစ်ကောင်စီကတော့ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒေသကြီးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ရက်တွေကိုလုပ်နေကြတယ်လို့ဆွဆွဲတုံ့ပြန်ထားပါတယ်ရှင
်။ပစိကြီးရွာအစုပြုံလိုက်တပ်ဖြတ်မှုတိုင်းနာအဖွဲ့တွေရှုတ်ချလိုက်တာကိုမကင်တီတီပြောပြခဲ့တာပါ။အခုတော့ရှမ်းပြည်နယ်မှာရှမ်းလက်နက်ကိုင်နှစ်ဖွဲ့တိုက်ပွဲရက်တန်းကြာဖြစ်နေတာပါ။ရှမ်းပြည်နယ်တောင်ပိုင်းလက်ကြားမြို့နယ်အတွင်းမှာဒီရက်ပိုင်းတဲ့ရှမ်းတနက်တပ်ဖြစ်တဲ့ SSPB နဲ့ RCSS ကြားတိုက်ပွဲတွေပြန်ဖြစ်နေပါတယ်။SSPB ဘက်ကတော့သူတို့လူကြီးရင်တန်းကို RCSS ကမိုက်ခွဲတိုက်ခိုက်တာကြောင့်နေမည်ရှင်းလင်းဆောင်ရင်ဖြစ်ရလို့ပြောပြီးတိုက်ပွဲတွေကြောင့်ဒေသခံတချို့လေကြာမြေပေါ်တင်းရှောင်နေရပါတယ်။ကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်တိုးတက်ရေးပါတီ SSPB နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS ရဲ့တက်တွေဟာလဲချားမြို့နယ်အတွင်းဒီလ9ရက်နေ့နဲ့17ရက်နေ့မှာတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့တာပါ။ဒီအပိုင်းတိုက်ပွဲဖြစ်ပွားရတဲ့ပတ်သက်ပြီးလဲချမျိုးခန့်တူက VOA ကိုခုလိုပြောပါတယ
်ဒီနေ့ကတော့မနာဖက်ပါနော်လဲချအထက်မှာပေါ့နော်မနာရွာဆိုရှိတယ်လေအဲ့ဒီမနာရွာနှံ့ကျွန်ချောင်းမှာအဒီနာလေးတော့မှာဖြစ်နေကြပေါ့နော်ကိုရမီရရွာမှာတော့ဖြစ်တယ်ဆိုဒီနေ့ခဲတော့မဟုတ်ဘူးဒီတလန်းရွာဆက်တော့ဒီနေ့ကတော့မြို့ရင်းကြီးတာပေါ့လေနော်
တိုက်ပွဲဖြစ်တာကြောင့်တိုက်ပွဲဖြစ်ပွားရအနီးနားကျေးရွာကဒေသခံတွေဟာလဲချမျိုးပေါ်ကိုတင်းချောင်းလာတာတွေရှိကြောင်းသူတို့တွေဟာဖုံးကြီးကျောင်းနဲ့နီးစပ်ရာဆွေမျိုးအိမ်တွေမှာနေထိုင်နေကြောင်းနဲ့လူဦးရေရာကနန်းခန့်ရှိနိုင်ကြောင်းပြောပါတယ
်။ဖုံးကြီးကျောင်းမှာလာပဲပါရဲ့။အမျိုးတို့အိမ်ကပဲတယ်။ဒီရာကနန်းပေါ့နော်
။လက်တော်တိုက်ပွဲဖြစ်ပွားရတဲ့ပတ်သက်ပြီးရှမ်းပြည်တိုးတက်ရေးပါတီ SSPB ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ကြီးတီဟာရာဇာကအခုလိုပြောပါတယ်
။ဒီမှာတော့လေးချားနေတဝိုက်ပါလေးချားနဲ့မိုင်းတော်ကြားပေါ့နော်။အဲ့ဒါဖြစ်တာပါ။ကိုရနေလောက်စားဖြစ်တယ်။ဘယ်လိုကျောင်းဖြစ်လဲဆိုတော့ဒီလိုလေဟိုတုံလောက်တဲ့ကျွန်တော်တို့ကြည့်ခီးစမယ် ตัดเป็นเส้นสวยแต่ยังได้ลงในขามาที่ว่ามันมีช่องท่าเลยแต่มาตาเลยเปียกที่เดียวนะลุลิตันยาเลยยากให้เลยต้องเสียไม่หรอกนะพี่เด้อไอ้จังโมอาอือพี่ชูโอ้ไม่เนี่ยชินดินเดียนี่เนี่ยจุนรู้ตัวอย่างชินดีเด้อป่ะ
และสิไต้หวันเรื่องที่ใกล้เสียงกูรอเต้เสียเปียวสุรามิชิบาบูဒီကနေ့မှာလည်းမိုင်းနောက်မြို့နယ်အတွင်းတိုက်ပွဲထပ်မံဖြစ်ပွားကြောင်းသတင်းတွေထွက်ပေါ်ခဲ့ပြီးမြဲ SSPP ရဲ့ပြောရေးဆိုခွင့်ရှိသူကသူမကြားသိရသေးကြောင်းပြောပါတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ဘက်ကမေးမြန်းနိုင်ဖို့ဆက်သွယ်ခဲ့ပြီးမြဲဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူးရှမ်းပြည်နယ်သတင်းတွေကိုအဓိကဖော်ပြပေးနေတဲ့ရှမ်းတန်တော်စင်သတင်းဌာနကတော့9ရက်နေ့ကဖြစ်ပွားတဲ့တိုက်ပွဲမှာ RCSS တပ်သား2ဦးကြာဆုံးပြီး2ဦးဒဏ်ရာရရှိခဲ့ကြောင်းနဲ့ SSPP ဘက်က3ဦးဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်ပြီးခဲ့တဲ့မလ2ရက်နေ့ကလည်းရှမ်းပြည်နယ်တောင်ပိုင်းကွန်ဟိန်းမြို့နယ်အတွင်းမှာရှမ်းတပ်ဖွဲ့2ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့ပြီးဒါဟာ SSPB စစ်ကြောင်းတွေသူတို့နေမြေအတွင်းဝင်ရောက်လာတာကြောင့်ဖြစ်ကြောင်း RCSS ဘက်ကစွပ်စွဲခဲ့ပါတယ် SSPB ကတော့ဒီနေမြေအတွင်းအရင်နှစ်တွေကလည်းသူတို့အခြေချလှုပ်ရှားနေတာဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်ဒါဟာရက်ဆောင်မြို့နယ်အတွင်းမှာနောက်ဆုံးတိုက်ပွဲဖြစ်ပွားပြီးနောက်9လကျော်ကြာငြိမ်သက်နေရာကပထမဆုံးတိုက်ပွဲပြန်လည်ဖြစ်ပွားတာလည်းဖြစ်ပါတယ်RCSS ဟာ NCA ကိုအပြည့်ရဲ့စာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်ပြီး SSPB ကတော့လက်မှတ်မထိုးထားတဲ့အဖွဲ့ဖြစ်ပါတယ်ခင်ဗျာ
။ရှမ်းလက်နက်ကိုင်နှစ်ဖွဲ့ပြန်တိုက်နေတာရဲ့အတန်းကြားလာတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုတော့မြန်မာဘက်ကတိုက်ပွဲတွေပြင်းထန်မှုကြောင့်ထိုင်းဘက်ကနေဆက်လုံခြုံရေးတိုးချလိုက်တာပါ။မြန်မာဘက်ကစစ်ကောင်စီတပ်တွေနဲ့ကရင်မြို့သားလွတ်မြောက်ရေးတပ် KNL PDF စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေရက်ဆက်ဖြစ်ပေါ်နေတဲ့အတွက်ထိုင်းမြန်မာနယ်စပ်တခြားတိုက်ပွဲတွေအတွက်နေဆက်လုံခြုံရေးကိုထိုင်းအနာပိုင်းတွေကတင်းကျပ်စွာခြားထားလိုက်ပါတယ်အထူးသဖြင့်စစ်ဘေးရှောင်တွေထောင်ထဲချပြီးမကြခင်ကဝင်ရောက်လာတာကြောင့်မြန်မာဘက်ကစီမတည်ငြိမ်မှုတွေကြောင့်ပါအခုလိုနှစ်နိုင်ငံရဲ့နယ်နိမိတ်တွေမှာလုံခြုံရေးတွေကိုတိုးချဲ့လိုက်တာဖြစ်ပါတယ် VOA သတင်းတောင်မရေးမှာပြောပြပေးပါအောင်ခင်ဗ
ျထိုင်းနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ကရင်ပြည်နယ်မြဝတီမြို့အနီးတဝိုက်မှာတိုက်ပွဲတွေပြင်းထန်ပြီးစစ်ရေးတင်းမာနေတာကြောင့်ထိုင်းဘက်ကနယ်ကြားဆောင်တပ်အမှတ်35ကစစ်တပ်တွေတက်ဆင်ထားတဲ့စစ်ကားတွေနဲ့နေဆက်တလျှောက်ကင်းလဲတာတွေလုံဆောင်နေပြီးလုံခြုံရေးကိုတိတိတသာတိုးချဲ့ချထားပါတယ်။ပြီးခဲ့တဲ့ရက်ကတိုက်ပွဲဖြစ်နေတဲ့နေရာနဲ့အနီးဆုံးဝမ်ဖာချေးရွာအနီးကနေဆက်တလျှောက်မှာတော့ကင်းလဲတာတွေတွေ့ရတယ်ဆိုပြီးနေဆက်နေပြည်သူတဦးကအခုလိုပြောပြပါတယ်
။ရှိတယ်မလမရှိတယ်တပ်ဆိုင်ရာရှိတယ်ပြီးဖုတ်ဖွားရှိတယ်မဲဆောက်မလမမဆလီယာအဲအဲ့ဒီလိုအပိုင်းတွေပါနော်သူတို့ဟိုမှာခုနင်းငယ်ကြားဆောင်တွေအပြီးအကုန်လုံးသိသိစောင့်နေကြတယ်။ဘာလို့စောင့်နေလဲဆိုတော့ကကြတော့အဲ့ဒီဘက်ဟိုဘက်မှာတော့ရှစ်ဖြစ်ပြီးတော့အဲ့ဒီခုနင်းဒီဘက်ကိုပြန်ပြေးလာမယ်လို့ရှိတယ်ဆိုတော့အချိန်တွေရှိနေလို့လားဘလို့အချိန်တွေလည်းမသိဘူး။လုံခြုံရေးကတော်တော်များဒီအမြောက်ကားတွေတော့စက်တနတ်တွေတိတ်တွေကိုတက်ဆင်လာတဲ့အမြောက်ကားကြီးတွေပါတယ်မဟုတ်ဘူး။ဒီဟိုသူတို့ဒီတမန်ကားတွေတော့မဟုတ်ဘူးကျွန်တော်ဒီငယ်ကမှတော့လေးဝိုင်းနဲ့ဟိုစားပြီးအဲ့ဒီအမြောက်ကြီးတွေပါတယ်ကားတွေအဲ့ဒါကြီးအကုန်လုံးသူနေရာနေရာနဲ့ချတာ
မြန်မာဘက်မှာတော့တိုက်ပွဲတွေပြင်းထန်နေသေးဖြစ်ပြီးဒီကနေ့မနေ့အစောပိုင်းမှာလည်းလေကြောင်းတိုက်ခိုက်မှုတွေဆက်ရှိနေတယ်လို့လည်းသူကဆက်ပြောပြပါတယ်
။ဖြစ်တယ်မှာညအောင်အဆူစဉ်နှစ်နာရီကျော်သုံးနာရီလောက်ကနေပြီးတော့ရှားပြီးတော့ဒါတိုက်တုံးတုံးတတိုင်းနဲ့ချာလေနဲ့လာပစ်ချလိုက်ဟိုဒီဘက်ကပြန်ပစ်ချလိုက်အဲ့လိုအတန်ကြာနေတာတတုံးတုံးတတိုင်းလေမြန်းလေညဘက်ကျတော့စမြောက်မတွေ့ရအောင်အဲ့အုံးနဲ့ဆိုကြာသွားလဲအတန်ပဲကြာတယ်ဘာမှမတွေ့ရအောင်ဘယ်ရည်လာပစ်ချသွားလို့ပစ်ချမလို့
စစ်ဘေးရှောင်နဲ့ဒုက္ခသည်8000ကျော်ဟာပြီးခဲ့တဲ့အေဒီလ6ရက်နေ့ကစပြီးထိုင်းဘက်ကိုထွက်ပြေးတိမ်းရှောင်လာကြပြီးဒီအပိုင်းမှာပဲထိုင်းနိုင်ငံဘက်ကနေမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့ပါတယ်။ဒါပေမဲ့နေ့ဘက်မှာမြန်မာဘက်အချမ်းတောင်ရင်မြစ်အနီးမှာနေကြပြီးညဘက်မှာတော့တောင်ရင်မြစ်ကိုဖြတ်ပြီးထိုင်းဘက်ကိုဝင်လာပြီးတော့အိတ်ဆက်ကြတာတွေလည်းရှိနေပါတယ်။အထူးသဖြင့်ညအချိန်မတော်လေကြောင်းတိုက်ခိုက်မှုတွေဖြစ်လာမှာကိုစိုးရိမ်လာကြောင်းနေရက်မပြန်ရဲကြဘူးလို့လည်းပြောပါတယ်။
ဒုက္ခတဲ့တွေပြန်လာတာတချို့တဝက်ရှိတယ်တချို့ကြလာလို့မပြန်ရဲပဲနဲ့ဒီဘက်မှနေနေတာရှိတယ်ပြန်သွားလာရှိတယ်ဝင်လာလာရှိတယ်အဲ့လိုမျိုးပေါ့ဟိုဘက်ဒီဘက်အခုချိန်ကြီးရှိတယ်လေအဲ့ချိန်ကြီးကလာနေသမားနေတဲ့လူတွေကလာဘယ်နေ့လာချမဘယ်နေ့လာချမလေးနေဘယ်တော့လာချမဆိုညဘက်ကျပုံကပေါ်ရနေအဲ့ဟိုပြရတော့နေနေကြရင်တစ်ခါလေးနဲ့ပဲနေနေကြရတာပ
ါထိုင်းနိုင်ငံဘက်ကတော့နေဆက်လုံခြုံရေးကိုတင်းကျပ်ထားပြီးမဲဆောက်အသွေးမိုင်းထိစစ်ဘေးရှောင်တွေမဝင်နိုင်အောင်ဂိတ်တွေချပြီးတားဆီးထားပါတယ်မြန်မာနိုင်ငံကရင်ပြည်နယ်မြဝတီခရိုင်ထဲမှာတော့နေ့စဉ်လက်နက်ကြီးကြတာလေကြောင်းကနေတိုက်ခိုက်မှုတွေရှိတာဒရုန်းတွေနဲ့ပစ်တာတွေရှိနေတာတွေကြောင့်တချို့စစ်ဘေးရှောင်တွေကတော့စာတင်ကျောင်းနဲ့ဘုံကြီးကျောင်းတွေမှာတွားရောက်ခိုလုံနေကြရပါတယ်ရှင်
မြန မြန်မာဘက်တိုက်ပွဲတွေပြင်းလာကြောင်းထိုင်းဘက်ကနေဆက်လုံခြုံရေးတိုးချလိုက်တာပါအခုလိုဗိုလ်ရုညရဲ့အပတ်စဉ်သတင်းပေးပို့ချက်သတင်းပေးပို့ချက်တွေအပြီးမှာတော့ဥကျော်စံသားရဲ့အဒီတာနဲ့ဆွေးနွေးခွင့်အပါအဝင်ပတ်စဉ်ကဏ္ဍတွေလာဖို့ရှိသေးတာမျိုးဆက်နားဆင်ကြည့်ရှုကြပါအောင်နော်ဒီအမေရိကန်တန်ရဲ့အပီလာ12ရက်ဗိုလ်ရုညပိုင်းရေဒီယိုစီစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေရုပ်သံကပါည10နာရီခန့်ဆက်ပြီးတော့တိုက်ရိုက်ထုတ်လင်းပေးနေပါတယ်။လိုင်းဒိုမီတာ3252ကနေဖမ်းယူနားဆင်နိုင်ပါတယ်။စနေတနင်္ဂနွေမှာဆိုရင်တော့လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်။ဒါအပြင် VO ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လင်းခြင်းတွင်ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လင်းပေးမယ့်အစီအစဉ်တွေမှာတော့ဗိုလ်ရုညတိုင်းပြောပြပေးနေကြဥကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်ဒေါက်တာသန်းစောရဲ့လူထုနဲ့ကြံပါရေးနောက်ကိုရနေရဲ့အားကစားကဏ္ဍစတဲ့ပတ်စဉ်ကဏ္ဍတွေကိုစက်တိုက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ဥကျော်စံသားရဲ့အက်ဒီတာနဲ့ဆွေးနွေးကန်ပါမြမပြဿနာပြည်လဲရေးနိုင်ငံတကာအခမ်းကဏ္ဍကိုသုံးသပ်ထားပါတယ်ဆေးဥချုပ်ရေးသက်ဆူးရှိလာတာနဲ့အမျှနှစ်ဆိုင်နဲ့အတ္တဒုက္ခကြုံလာနေရချိန်မှာမြမပြည်သူတချို့ကတော့နိုင်ငံတကာအကူအညီကိုတောင်းတလာကြသလိုတချို့ကလည်းအားမလို့အားမရဖြစ်လာနေကြပါတယ်မြမပဋိပက္ခပြည်လဲရေးအတွက်နိုင်ငံတကာကဘာလုပ်ပေးနိုင်မလဲဆိုတာကိုဥကျော်စံတာကိုမမြဆေအောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဆရာဦးကျော်စံသားဒီခုမြန်မာနိုင်ငံရေးအချက်တဲနဲ့ပတ်သက်ပြီးတော့ပေါ့နော်နိုင်ငံတကာကဟိုပို့ပြီးတော့တွန်းအားတွေပေးလာတယ်နောက်တစ်ခါပို့ပြီးတော့စိုးရိမ်တဲ့အနေအထားတွေရှိလာတဲ့အချိန်မှာပဲအာဆီယံဂျာဝင်ဘူစူးစားလာတော့တွေ့ရပါတယ်အခုလက်ရှိအာဆီယံဥက္ကဋ္ဌအနေနဲ့ပေါ့နော်အရင်ကအာဆီယံဥက္ကဋ္ဌတွေနဲ့ဘယ်လိုမျိုးဟိုအတားချက်တွေရှိပါသလဲဆရာ
အတားချက်အများကြီးရှိပါတယ်အင်ဒိုနီးရှားကအာဆီယံထဲမှာအင်အားအကြီးဆုံးနိုင်ငံဖြစ်တယ်စီဝါရေးအဖြစ်ရောနောက်ပြီးတော့ဒီမိုကရေစီခိုင်မာလာတဲ့နိုင်ငံတကာဖြစ်တယ်။နောက်ပြီးတော့မြန်မာနဲ့တူတာကမြန်မာနိုင်ငံမှာလို့ဆရာနာရှင်စနစ်ကနေပြီးတော့လူထုကဖြုတ်ချပြီးတော့ဒီတော်လှန်ပြောင်းလဲလာတဲ့နိုင်ငံဖြစ်တယ်။ဒါလည်းအသာတယ်။ဒါအပြင်နိုင်ငံတကာကမ္ဘာအရေးမှာလည်းအင်ဒိုနီးရှားအရေးပါတယ်။ G20 အစည်းအဝေးသူတို့အောင်မြင်စွာကျင်းပနိုင်ခဲ့တဲ့စတာတွေပေါ့လေ။ဆိုတော့သူတို့နိုင်ငံခေါင်းဆောင်ဖြစ်တဲ့သမရဝီရိုလိုအနေနဲ့လည်းသူရဲ့သိခါကိုတင်ကျင်တဲ့သဘောလည်းရှိနေဆိုသူကစန္ဒရောတကယ်လုံနိုင်တဲ့အခြေအနေရောရှိတယ်လို့ဆိုရမှာပါဒါဂျီဗီယာအဖြစ်ပြောရင်ပေါ့လေအသက်ချက်တွေပေါ့အဲ့ဒါလေ
ဒါမဲ့ဆရာဒီအာဆီယံမှာကဒီရှိနေတာကဒီဘုံသဘောတူညီချက်ပေါ့နော်အဲ့ဒါလည်းရှိရဲ့နောက်တစ်ခုကဒီတနိုင်ငံနဲ့တနိုင်ငံဂျာဝင်ဟိုမဆက်ဖက်ရေးမူကလည်းရှိနေတယ်ဆိုတော့ဒါကြောင့်တိတ်ပြီးတော့ထင်သလောက်ရှေ့မတိုးနိုင်တာကိုလည်းတွေ့ရတယ်ဆရာဒါတော့ဒီတော့ဒီအဖွဲ့ဝင်အာဆီယံနိုင်ငံတွေအနေနဲ့ဘလို့အခမ်းကဏ္ဍကနေပြီးတော့ပါဝင်လာတဲ့နေလို့ထင်နေစရာ
အာဆီယံမှာအခုချက်မှတ်ထားတာကတော့ဘုံသဘောတူညီချက်၅ချက်ပေါ့လေ 5PC လို့ခေါ်တာပေါ့အဲ့တော့အဲ့ဒီဘုံသဘောတူညီချက်၅ချက်ကိုပဲသူတို့အခိုင်အမာလုပ်နိုင်တဲ့အခြေအနေရှိပါတယ်ဆိုတော့အများစင်ပြောဆိုပဲအာဆီယံမှာ consensus to non interference to strike ကဏ္ဍချက်တွေရှိတယ်ဆိုတော့ဒီဘုံသဘောတူညီချက်ငါကြရရှိနိုင်ခဲ့ခြင်းဒီပြည်ရင်အာဆီယံရဲ့အောင်မြင်မှုတစ်ခုဖြစ်တယ်လို့ပြောရမယ်ဒီလောက်ရခဲ့ဖို့ကိုတော်တော်လေးညှိယူခဲ့ရတယ်အဲ့ဘုံသဘောတူညီချက်ငါကြကိုစစ်ကောင်စီကလည်းသဘောတူညီပြီးဖြစ်တယ်လက်ခံပြီးဖြစ်တယ်ဆိုတော့ဒါဟာတော်တော်လေးအရေးပါတဲ့အချက်ပါဆိုတော့အာဆီယံဟာဒီဟာကိုပဲငါကြကိုဖြစ်အောင်ဆက်ပြီးတော့တွန်းရမယ်သဘောယူပါတယ်ဆိုတော့ဘရူနိုင်းရောကင်ဘောဒီးယားရောမတွန်းနိုင်ခဲ့တဲ့ဟာကိုသူရဲ့အင်အားနဲ့သူရဲ့အသာချက်နဲ့ဘယ်လိုဆက်ပြီးတွန်းနိုင်မလဲဆိုတာပဲသူတို့အဓိကကြားတဲ့အခြေအနေဖြစ်ပါတယ်အဲ့ဒါပဲကျွန်တော်ကြည့်ရမှာပေါ့
ဒါဆိုရင်ဒီကုလသမဂ္ဂရဲ့အနေထားရောနောက်ပြီးတော့ကုလသမဂ္ဂအနေနဲ့ကဘယ်လိုဖိအားတွေပေးနိုင်တယ်လဲနောက်အနောက်နိုင်ငံတွေသူတို့ကဘယ်လိုအနေထားရှိလဲဆရာ
ကုလသမဂ္ဂအာဆီယံအခုဥက္ကဋ္ဌဖြစ်နေတဲ့အင်ဒိုနီးရှားကမြန်မာအရေးကိုကင်တွယ်ဖို့အတွက်အထူးကုသရေးရုံးတစ်ခုစီကြဖွင့်တယ်နောက်ပြီးတော့အဲနိုင်ငံသားရေးဝန်ကြီးကလည်းတလောတော့ငါပဲကုလသမဂ္ဂဆိုင်မြန်မာဆိုင်ရာကုလသမဂ္ဂအထုကူဆွေးနွေးတွေ့တယ်ဆိုတော့ကုလသမဂ္ဂဟာအာဆီယံကိုပဲအဓိကထားပြီးတော့တွန်းနေတဲ့သဘောတွေ့ရပါတယ်ဆိုတော့အာဆီယံဘက်ကပြောတာကတော့သူတို့ဟာတိုးတက်မှုရှိခဲ့တယ်တဲ့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကဘယ်နေရာမှာလဲဆိုတော့ humanitarian Saram Kuni Piran Yama, other jetty trigger, Omnihuru Yagare, Gula de Magana, Hina San Lupure. So Tiga Afin Truga Dawe, Donheimawa, the Munga Jetta Pubiro through Donheim Hopahu, and now Nangandre, Barupio and Rathrua, Yado Apinga, America, Usounder, in Azuara, Ukraine, Supuente, Tepiro, Lucio Miro, Nima Ewu, Tepiro, Lolojama. ยุ้งไซต์นั้นมีรถตรงนั้นด้วยตัวเจ้าว่าเลยทุกอย่างยูเครนสิบว่าผู้พิจารณาเนี่ยยังยังว่าพิชิตจริงๆเลยแต่ตอนนั้นเนี่ยมีอะไรปอบๆอะไรกูอยากบอกสามเมกะโอ้ทุกค่ะสปริงนั้นงานรู้รู้ตัวเจ้าก็พิจารณาว่าจูบันอะไรตัวอะไรสุดอ่ะไอ้เช่นนี้กูจีบีรอแต่ก็รู้ไอ้เบมักเก้าอินเลเวลประมาณนั้นเนี่ยปอบมาเลเวลผู้พิอาพีบีรอแล้วก็นั่งน่าสุดที่ยามอ่ะพอดีแล้วก็ปีป้อนนั่งเงี้ยนี่เนี่ยปอบยามอ่ะนั่งเงี้ยยิ้
ဟိုယူဆတဲ့အမြင်တွေလည်းရှိရဲ့ဆရာအဲ့လိုပြောမယ်ဆိုရင်ဒီတရုတ်နိုင်ငံပေါ့နော်မြန်မာနိုင်ငံနဲ့နီးနီးဆက်ဆက်ဟိုဆက်ဆံနေတဲ့တရုတ်နိုင်ငံအနေနဲ့ဒီအရေးမှာတော့ဥဆောင်ပြီးတော့ဟိုပေါဝင်ဆွေးနွေးလာနိုင်တာကြောင်းဝင်စစ်ဆက်ဖို့ကြိုးစားလာနိုင်တဲ့အနေအထားမျိုးရှိပါသလားအဲ့လိုရှိရယ်ဆိုရင်ရောမြန်မာပြည်သူတွေဘက်ကရောလက်ခံပါမလားဆရာ
အာဒီနိုင်ငံတွေပေါ့လေဘယ်နိုင်ငံမဆိုပါပဲမြန်မာအင်ဂျင်နီယာကဘယ်ကောမှနိုင်ငံတိုင်းဟာဘာလို့လို့သူတို့နိုင်ငံရဲ့အပြိုးသားရဲ့အကျိုးစီးပွားလို့ခေါ်တာပေါ့သူတို့နိုင်ငံအကျိုးစီးပွားဘယ်လိုရှိမလဲဆိုတော့အဓိကထားပြီးတော့ဒါကိုပဲတွက်ပြီးလုပ်ကြတာပါသူများကိုစေနာဆက်သနဲ့လုပ်ပေးမယ်ဆိုတော့မရှိပါဘူးဆိုတော့မြန်မာအင်ဂျင်လည်းဒီတိုင်းပါပဲအထူးသဖြင့်အိန္ဒိယတို့ the biggest democracy in the world ဆိုပြီးတော့တွေးကြောင်းနေတယ်ဒါပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြတ်ပြတ်ခံရတဲ့ချိုးနှိမ်ခံရဘာမှဝင်ပြောဘူးသူတို့အကျိုးစီးပွားတဲ့သူတွက်တယ်ငါတို့အတွက်ဘယ်လိုဖြစ်မလဲဆိုတော့တွက်တယ်သူတို့လည်းထိုင်းလည်းထိုတိုင်းပဲအိန္ဒိယနိုင်ငံအားလုံးပါပဲအာဆီယံဒီဘီလီယံမြန်မာနိုင်ငံကိုစေနာရှိရဲဆိုတာကအာဆီယံလုံနေပြီးတော့မြန်မာအရေးကိုမဖြစ်ရှင်းနိုင်ဘူးလားဆိုတာအပြောခံမယ်သူတို့အကျိုးစီးပွားထိခိုက်မှာဆိုလို့ဒီဝင်ပြောနေတာဖြစ်တယ်လို့ပြောတယ်နောက်ပြီးတော့မြန်မာနိုင်ငံရဲ့ပြဿနာအာဆီယံဒေသတစ်ခုလုံးလွှမ်းခြုံလာနိုင်လို့တော့ကာကွယ်ချင်လို့လုပ်တယ်ဆိုတော့သူတို့အကျိုးစီးပွားပါပဲဆိုတရုတ်ကလည်းပဲသူတို့အကျိုးစီးပွားအတွက်လုပ်တယ်ဆိုတာသိကြပါရဲ့တရုတ်ရဲ့အကျိုးစီးပွားကအကြီးအကျယ်ဆုံးပေါ့ဒီမှာမြန်မာနိုင်ငံမှာသူတို့ရဲ့ interest တွေကအများကြီးပဲ strategic interest မဟာဗျူဟာရကောစီးပွားရေးအရာရောအိန္ဒိယသမုဒ္ဒရာကိုထွက်ချင်တယ်ဆိုတော့ဒီဟာတွေအတွက်အဓိကထားပြီးတော့လုပ်တာဖြစ်ပါတယ်တရုတ်ကဒါပေမဲ့ဘက်အတွက်ပဲလှုပ်လှုပ်တိုင်းပြည်ကောင်းဖို့အတွက်လက်ခံမှာပဲမြန်မာပြည်သူတွေသဘောထားမင်းပဲဆိုတာမင်းတို့အကျိုးစီးပွားပါတယ်ငါတို့အတွက်တော့သိနေတယ်ဆိုတော့တွေ့နေလို့မရဘူးကိုယ့်အတွက်အကျိုးစီးပွားလည်းရှိရဆိုရင်ဒါ win-win situation ပေါ့နှစ်ဖက်လုံးအကျိုးစီးပွားရှိရလို့တာပဲသူတို့အကျိုးစီးပွားလှုပ်လို့မြန်မာပြည်နင့်လာသွားမယ်ဆိုရင်တော့တန်ခွဲရမှာပေါ့နောက်ဆက်ပြောချင်တာကတော့တရုတ်ရဲ့လှုပ်ဆောင်ချက်ကပုံပြီးတော့ထိရောက်နိုင်ခြင်းရှိတယ်ကမ္ဘာနိုင်ငံပေါင်းစုံနိုင်ငံတကာအဖွဲ့အစည်းတွေဘလောက်ပဲဖိအားပေးပေးဘာမှမရွေးပဲဖြစ်နေတဲ့ရူညာဒုက္ခတွေပြန်လဲလက်ခံရေးပြဿနာအခုတရုတ်ကတွန်းအားပေးတော့အခုပဲတထောင်ကိုစမ်းသပ်လက်ခံမယ်ဆိုပြီးတော့စစ်ကောင်စီကလိုက်နာလိုက်ပြီးဖြစ်ပါတယ်ဆိုတော့ဒီတရုတ်ဟာစစ်ကောင်စီနဲ့လည်းဆက်ဆံမှုရှိတယ်လို့တိုင်းရင်းသားအင်အားစုတွေနဲ့ထိတွေ့ဆက်ဆံမှုရှိတယ်ဒါလည်းပဲသူရဲ့အသက်ရဲ့တရားဖြစ်တယ်နောက်ပြီးတော့ NLD ဖြတ်သိမ်းခံရတဲ့ကိစ္စကိုလည်းပဲတရုတ်ကဘဝင်မကြဘူးအဲ့လိုဘဝင်မကြတဲ့အကြောင်းပြောတယ်လို့ NUCC ဥက္ကဋ္ဌဦးအောင်ချီညွန်းကဒီလိုကိုမကြသေးခင်ကပဲပြောထားရရှိပါတယ်ဆိုတော့အဲတခုပဲအရေးကြီးတာကတော့ NUG တို့ဘက်ကလည်းပဲသိပ်ပြီးတော့အမေရိကန်ကိုပီကိုအားထားတဲ့ဆွဲပုံစံမျိုးဖြစ်မသွားဖို့အရေးကြီးပါတယ်။ဒါသူတို့လည်းပဲသဘောပေါက်ကြမှာပါ။ဆိုတော့မြန်မြန်တရားဆောင်ရွက်နိုင်မယ်ဆိုရင်တရုတ်ရဲ့အကြောင်းစဉ်းစားမှုဟာသူများနိုင်ငံတွေသူများအဖွဲ့အစည်းတွေအလားအလာကောင်းတယ်လို့ပြောရမှာဖြစ်ပါတယ
်။ဒဏ်ခတ်ပိတ်ဆို့မှုတွေပေါ့ဆရာ။ဒီဇက်တိုက်ချလာတာကိုလည်းတွေ့ရတယ်။ဒီလိုဒဏ်ခတ်ပိတ်ဆို့တာတွေကမြန်မာအကျက်အတဲကိုဟိုထိထိရောက်ရောက်ဖြည့်ရှင်းပေးနိုင်တယ်လို့ထင်လားဆရာဒီထက်ပိုပြီးတော့ထိရောက်တဲ့လုံဆောင်ချက်မျိုးရှိမယ်လို့ထင်လ
ား sanction sanction ပေါ့လေအဲ့ဒီ sanction ဟာမထိရောက်ဘူးဆိုပြီးတော့ပညာရှင်တော်တော်များများကအစကတည်းကသုံးသပ်ခဲ့ရတယ်ရှိပါတယ် sanction ကြောင့်ဘာပြောင်းလဲခဲ့လဲမြန်မာပြည်ဒါပညာရှင်တချို့အမြင်တချို့ကတော့ sanction ပိုပေးလေကောင်းလေဆိုပြီးတော့တွေ့ကြရတာနှစ်ဖက်အမြင်တွေတော့ရှိကြတယ်ဒါပေမဲ့ကျွန်တော်စဉ်းစားကြည့်တော့ sanction ပေးပေမဲ့လည်းပဲတစ်ဖက်ကဒီ sanction ကိုမြန်မာစစ်အနာရှင်တက်လာကြတာဘလောက်ထိခုခံပြီးတော့သူနေနိုင်ခဲ့ပြီပဲအခုဆိုရင်ပူဆွတော့ပေါ့အနောက်တိုင်းက sanction ပြီးရင်ရုရှားပြီးမယ်ဒါအင်းနီဂျင်းနိုင်ငံတွေသူအကျိုးစီးပွားတဲ့မလွှမ်းမချောင်းတာပြီးရတာရှိတယ်တရုတ်ကပြီးမယ်ဆိုတော့ sanction ဟာသိပ်ပြီးတော့ထျောက်တယ်လို့မထင်ပါဘူးဆိုတော့တချို့ကတော့ဒါအမေရိကန်ကဘာဖြစ်တယ်အဲ့ဘယ်မှာအဲ့အပူပြီး PPC လောက်မှာ sanction ပူပြီးမယ်စာနာမှုအထောက်ထားပူထောက်ပံ့ပူပြီးမယ်ဆိုတော့ပါတယ်သူတို့လည်းပဲတချို့ကဒါနဲ့မရဘူး sanction နဲ့တော့မရဘူးဒါတကယ်တ
ဆုံးဝင်တဲ့လက်နဲ့ပစ္စည်းတွေပေါ့လေအဲ့ဒါတွေပေးရင်ဖြစ်မယ်ဆိုတော့တောင်းဆိုရလူလည်းရှိပါတယ်။ငင်းချင်းရေးတိုင်းကပฏิပက္ခနဲ့ကင်းတယ်လို့တော့မဆိုနိုင်ပါဘူးဆရာ။အဲ့တော့အဓိကကျတာကပြဿနာတစ်ခုပေါ့နော်ဘယ်လိုကင်းတွယ်ဖြေရှင်းနိုင်တယ်လဲဆိုရဲ့အချက်ကအဓိကကျရဲ့လို့ထင်ပါတယ်။
အဲ့ဒီကဒီနိုင်ငံတကာဖီအားတွေပေးနေတဲ့နေရာမှာမြန်မာနိုင်ငံရဲ့အချက်အသေးပေါ်မှာဘယ်လောက်ထိထိရောက်မှုရှိနေတယ်လို့ထင်ပါလဲဆရာ။အဲကုနာပြောတဲ့မေဝန်ကဆင်ဆင်ပါပဲ။ဘယ်လောက်ပဲဖီအားပေးလို့ကတော့ကျွန်တော်ထင်တယ်တိတ်ပြီးတော့မထိရောက်လှပါဘူး။ဖီအားလည်းပဲသိပ်ပြီးတော့ပြင်းထန်ထန်ကြီးမရဘူး။ဥပမာဖီအားပြင်းထန်ဆုံးပေးနိုင်တာကလောက်သမကရှိတယ်။လောက်သမကမှာ လုံခြုံရေးကောင်စီစကျူရီကောင်ဆယ်ရဲ့ဆုံးဖြတ်ချက်လိုတယ်လုံခြုံရေးကောင်စီမှာအများအားဖွဲ့ဝင်တွေကဗီဒီယိုအနာရှိတယ်ဆိုတော့တရုတ်နိုင်ငံရာရှာရှိနေတဲ့မြတ်ကလည်းဘယ်လိုသူတို့ကပယ်ချနိုင်ဘာမှမထီရောက်ဘူးမြန်မာနိုင်ငံမှာလည်းပဲအမ်အဘဂိုလုံမဲ့လက်နဲ့ကိုကန့်သတ်မဲ့ပိတ်ဆို့မဲ့ဆိုတော့မှသူတို့လက်မခံကြဘူးလေဆိုတော့ဒါတဲ့ပြင်ထန်တဲ့ဖီအားလည်းမရဘူးနောက်ပြီးထွေထွ ကျွန်တော်ကတော့ဒီကလေးကိုမြန်မာနိုင်ငံရဲ့အခြေတဲ့နဲ့ကရင်ပြည်နယ်မှာမှတ်မိတယ်။ဥမာပြောဥဒန်းကုလသမဂ္ဂမှာအတွင်းမှုချုပ်နေပေါင်းများစွာလူခဲပြီးတော့သူအငင်းစားယူခဲ့ခါကြတော့ကပန်းညင်းညာပြည်နာပေါင်းများစွာသူကြုံခဲ့ရတယ်အဲ့ဒီမှာသူမဖြစ်ရှင်းခဲ့နိုင်မကင်တနာခဲ့ရသူအမလို့အများပါပြောဆို Only where knows where the shoes bite. Kubona Guda Vipoli, Bamalu, Pio, and so to Clotamara Dream will look at the Sea, that I bet through her Bama, Tamusi, Tipido, Tika, Lipchen, or Sumpia Longa, Mugu, Sulia, Pio, and Antonio Gutierrez Pioni, I bet, Mayo, Tara, Lemajakana Pio, Damele, Nabio, Lupin, Gwinga, Mamma, Sira, Clotamara Haleve, the Gera Matia Babu, so PR at a Gonzuara, Napet. နားလည်းမှုရပြီးတော့ညှိနှိုင်းနိုင်မဲ့ဖီအားကိုပဲပေးရမယ်ဖီအားလည်းပေးရမယ်တွန်းအားလည်းပေးရမယ်ဆွဲဆောက်မှုလည်းရှိရမယ်အဲ့လိုပုံစံမျိုးနဲ့နှစ်ဖက်ပြောလာမယ်အချိန်ကအရေးကြီးပါတယ်ဒါပေမဲ့ခက်နေတာကဘမစစ်ကောင်စီကြောင့်ထဲမှာဒီဟာကိုမရှိဘူးသူတို့နိုင်မဲ့သူတို့ဖြုတ်နိုင်မဲ့ဆိုတော့ mentality နဲ့ပဲသူကလုပ်ဟုတ်တယ်ဆရာအဲ့ဒါလေးကိုလည်းမေးချင်တာပါတဖက်နဲ့တဖက်ကြားမှာပ လို့တာပေါ့ကျွန်တော်ထင်တယ်ဒီမိုကရေစီဘက်ကတော့ NLD NUG ဘာညာသူတို့ကတော့ဒီမိုကရေစီကိုယုံကြည်ရဒီမိုကရေစီဆိုတဲ့ဘာမတူ क्वे ပြတော့ညှိနှိုင်းတယ်ဆိုတဲ့ဘောပဲဒီမိုကရေစီမှာအများရန်ညှိနှိုင်းရတယ်တစ်ဖက်ကတော့စစ်ကောင်စီစစ်တပ်ဆိုတာဒီမိုကရေစီမရှိဘူးဟောင်းပြောလောက်ပွားဆိုလောက်အခုတော့မှပဲသူတို့ပြောတာမလို့လို့ဖန်တာအရေးယူတာတွေသူတို့ဖြစ်လာတွေ့ရတယ်ဆိုတော့ဒါစစ်တပ်ရဲ့သဘောထား attitude နဲ့ democracy အင်အားစု attitude ဟာဘယ်တော့မှမတူဘူး democracy democracy အရှင်းရှင်းဆိုရင်တော့ဖြစ်ရှင်းလို့ရတယ်အဲဒါကြောင့် democracy မှာဆောင်ပုံးရှိ democracy is never go to war democracy ရှင်းဘယ်တော့မှ same type ဘူးသူက democracy နီးလန်းနဲ့ဖြစ်ရှင်းနိုင်တယ်ဆိုတာသူကသိပြီးတော့အဲ့တိုင်းလုပ်ကြတယ်အနာရှင်နိုင်ငံနဲ့ democracy ဆိုရဖြစ်ပြီပဲအနာရှင်နိုင်ငံကတော့လူချင်းဘူးသူတို့အင်အားနဲ့ပဲလုပ်မယ်ဆိုတော့မြန်မာနိုင်ငံပြည်တွင်းပဋိပက္ခရဲ့အဲ့တိုင်းဖြစ်နေတယ်အနာရှင်လက်နက်ကိုအင်အားကိုသုံးကျင်တဲ့ဟာတွေနဲ့ဒီလူလူသဘောထားနဲ့ညှိနှိုင်းလို့ရအဖွဲ့အစည်းဆိုတော့ကျွန်တော်ထင်တယ်အတော်လေးခက်ရခက်စီညှိရမယ့်ကိစ္စဖြစ်လို့ထင်ပါတယ
်ညီမအေးအချက်တည်းဒီလေရေးနိုင်ငံတကာမှာတရုတ်ရဲ့အာသာချက်တချို့ရှိတာကိုဒီမိုကရေစီအဖွဲ့တွေအနေနဲ့သတိထားပြီးနိုင်ငံတကာသံတမန်ရေးမှာထိန်းချုပ်လှုပ်ဆောင်ကြဖို့ဥကျော်စံသားရဲ့အက်ဒီတာနဲ့ဆင်းရဲကမှမမြသစေအောင်နဲ့အတူတုံသက်ပြောပြခဲ့တာပါအခုတော့အပတ်စဉ်လူလူနဲ့ကျမ်းမာရေးကဏ္ဍပါအခုလိုပူလာချိန်မှာအပူဒဏ်ကောက်ွယ်ဖို့နေထိုင်စားသောက်သင့်ဖို့ကိုပြောပြထားပါတယ်မြန်မာနိုင်ငံမှာအေပြီလဟာအပူပြင်းဆုံးလဖြစ်တာကြောင့်အပူချိန်အထူးမြင့်တက်တဲ့နေ့ရက်တွေကြုံရမှာမလွယ်မသွေဖြစ်ပါတယ်ဒီလိုအချိန်တွေမှာအပူဒဏ်နဲ့လည်လျောညီထွေနေထိုင်နိုင်ဖို့လိုအပ်သလိုသုံးဆောင်လိုအပ်သလိုသုံးဆောင်တဲ့အစားအသောက်တွေကိုလည်းသတိထားဖို့လိုနေပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပ ြစ်ထန်တဲ့ရာသီဥတုအပူချိန်အောက်မှာလှုပ်ရှားသွားလာကြမယ်ဆိုရင်ကျန်းမာရေးမထိခိုက်အောင်ကူဆက်ရမယ့်အချက်တွေရှိပါတယ်အရေးရာအင်းရတဲ့နေရာတွေမှာတနိုင်တမျှနေပေးဖို့လိုပြီးမတက်တာလို့နေအောင်ကြီးတဲ့ထွက်ခဲ့မယ်ဆိုရင်လည်းလက်ပခုံးနဲ့လေပင်းတွေကိုပါလုံခြုံစေတဲ့အယောင်ဖြော့ဖြော့ပွားချောင်ချောင်ကြီးတွေကိုဝစ်ဆင်ပေးဖို့လိုအပ်ပါတယ်ဒီအုတ်ထုံးတဲ့နေကမျက်မှန်တွေကိုလည်းဝစ်ဆင်တင်တာပါအခုလိုပူပြင်းတဲ့ရာသီဥတုမှာရေများများတောက်ပေးဖို့လိုပြီးရေခဲရေတောက်ရင်ရောကျန်းမာရေးအတွက်တင့်တော်လာလို့မြင်ကြည့်တဲ့အခါတမတော်တို့ဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ရေခဲရေကတော့ဒီတမန်ရေလောက်မကောင်းဘူးပေါ့နော်အဲ့တော့အေးတဲ့အချိန်မှာဆရာတို့ရေခဲရေလေးတောက်တတ်ရင်တော့ရေငတ်တဲ့အာသီတတည်သွားတယ်ဒါပေမဲ့ကိုယ့်ရဲ့ခန္ဓာကိုယ်ထဲကိုရေဓာတ်လုံလုံလောက်လောက်မရလိုက်ဘူးဒါကြောင့်မလို့ဆရာတို့ကဒီခန္ဓာကိုယ်ထဲမှာရေဓာတ်ခန်းချောက်တဲ့ပြဿနာတွေဆက်ရှိနိုင်တယ်ဒါကနံပါတ်1ချက်ပေါ့နော်အာနံပါတ်2ကတော့ဒီထဲမှာဒီအာရေခဲရေထဲမှာပါတဲ့တချို့ဓာတ်တွေကကျတော့စီးရိမ်နဲ့စီးရိမ်နဲ့ရံတွေကိုသွားပြီးတော့ထိခိုက်နိုင်တာလေးရှိတယ်။ဒါကြောင့်စီးသွားတာနဲတယ်လို့စီးပူတယ်လို့ကျင်တယ်လို့ဆိုတဲ့ပြဿနာလေးရှိတယ်ပေါ့နော်။ဒါကတော့ဆရာတို့ဒီပူချိန်နဲ့တိုက်ရိုက်ဆက်ဆံမှုမရှိဘူး။အဲအဲ့တော့အဓိကအရေးကြီးဆုံးကတော့ရေခဲရေတောက်တဲ့ရေလိုတမှန်ရေရေဓာတ်လုံလောက်မှုမရဘူးပေါ့နော်။ဒါလေးတစ်ချက်ပြောချင်။နောက်တစ်ခုကတော့ကိုယ့်ရဲ့ခန္ဓာကိုယ်ပူချိန်ကပူနေတဲ့အချိန်မှာဆရာတို့ရေခဲရေကိုအေးကိုတောက်ချလိုက်မယ်ဆိုရင်အာခေါင်တွေတဲ့ရုတ်ရက်အေးသွားတယ်အကြောင်းလို့လေချောင်းတာတာတို့ဒီချောင်းဆိုးတာတို့စတဲ့ဒီလက္ခဏာတွေရှိတတ်တယ်။တချို့တွေမှာဆိုလို့ရှိရင်တော့ဒီအေးရုတ်ရက်အေးသွားတဲ့အတွက်ကြောင့်လေပင်ကျွတ်သွားတယ်၊ကျုပ်သွားတဲ့အခါမှာဒီလေပင်ကြီးနာပြီးတော့ချက်နေခဲ့တာမျိုးဖြစ်တယ်ပေါ့နော်။တချို့တွေကြတော့လေတီးတယ်ဆိုတာမျိုးတွေရှိတယ်ပေါ့။အဲ့တော့ခြုံပြီးပြောမယ်ဆိုလို့ရှိရင်တော့ဒီပူတဲ့ရာသီဥတုမှာရေခဲရေတောက်တာတဲ့ဆိုင်တော့ရိုးရေကိုလုံလုံလောက်ဖြေတာဒီရေနွေးချမ်းလေးတောက်ပေးတာကဖြစ်ဒီဆရာတို့ဒီရေငတ်တဲ့အာသီတာပြည်သူရေဓာတ်ကိုလေလုံးလုံးလောက်ရရှိစီမှာဖြစ်တဲ့အတွက်ကြောင့်ဒီခဲကြီးကတော့ဒီရာသီဥခြေနေမှာမတောက်တာကောင်းတယ်ပေါ့အဲ့တော့တောက်တဲ့လူတွေတောက်တယ်တောက်နေတဲ့သူတွေကြတော့ရိုးရိုးရေကိုလုံးလုံးလောက်ထပ်ဖြစ်ပြီးလို့ပဲထပ်ပြီးချက်ပြပေးရမယ
်မနေ့စနေကြီးကနေညနေ၄နာရီအတွင်းမှာနေအောင်ကြီးနဲ့တိုက်ရိုက်ထိတွေ့တာကိုတနင်္လာနေ့ရှောင်ကျင်ကြမှာပါပူပြင်းတဲ့နေအောင်ကြီးအောက်မှာအလုံးလုံးတောင်ကိုတနင်္လာနေ့ရှောင်ကျင်ဖို့လိုပြီးကိုလက်လှရှာအကစားလုပ်တာတွေကိုလည်းရှောင်ကျင်ကြမှာဖြစ်ပါတယ်အတီးနဲ့စားတုံးတာဟာရေတောက်တာလိုပဲအခုလိုပူပြင်းတဲ့အချိန်မှာခနာကိုအတွက်အကျိုးဖြစ်စေတာပါဘလို့အတီးနဲ့တွေကိုရေးချေစားတုံးတင်နေဆိုတာကိုဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုကြံပေးပါတယ
်ပူပြင်းတဲ့ရာသီဥတုမှာဆိုရင်တော့ဆရာတို့ကဒီရေရှမ်းတဲ့အတီးနဲ့တွေစားတော့ပေးဖို့လိုပေါ့နော်ဒီအတီးနဲ့တွေကရတဲ့ဓာတ်အပြင်ဒီအတီးနဲ့တွေကရေဓာတ်ကိုပါရရှိတာဖြစ်တဲ့အတွက်ကြောင့်ပေါ့အဲ့တော့ဆရာတို့ကဒီပြဲသီးလိုမျိုးပေါ့နော်နောက်တစ်ခါပန်းတစ်တော်လို့နော်ဒီလိုမျိုးအတီးတွေနောက်သခွားမွေးသီးအဲ့လိုမျိုးဆရာတို့ကရာသီပေါ့ရေရွှဲတဲ့ဒီအသီးတန်တွေစားပြီးမယ်ဆိုရင်အသီးတန်ကြောင့်ရတဲ့ကျန်းမာရေးကောင်းကျိုးတွေပြင်ရေဓာတ်ကိုလည်းရရှိမှာဖြစ်ပါတယ်။ဒါပေမဲ့ရေဝါးဆက်ပြီးတော့လုံလုံလောက်လောက်တောက်တုံးပေးဖို့ကတော့လိုအပ်နေမှာဖြစ်ပါတယ်။ဟိုတန်ကြောင့်နော်ပြည်ပြည့်ခန္ဓာကိုယ်ထဲမှာပြောင်းလဲနိုင်တဲ့အကြောင်းအရာတွေကိုသိရှိပြီဆိုလို့ရှိရင်ဆရာတို့ကသူ့ကိုဆောင်ရွက်လို့ရပါတယ်။နော်ဒီ event ဆရာတို့ဒီကွေးမြင်တို့နော်အပြင်မှာလုံလုံနေတဲ့သူတွေကအစဒီစနစ်တကျလုံးကန်တယ်ဆိုရင်အလုံးလုံးလို့ရပါတယ်အဓိကကတော့ပြန်ပြီးပြောမယ်ဆိုရင်တော့ရေဓာတ်လုံးလုံးလောက်လောက်ဖြစ်တည်ပေးဖို့လိုပါတယ်အဲ့တော့ဆရာတို့အနေနဲ့ဒီရာသီဥမှာကိုယ်ပြပြအရာပြင်ထွက်ပြီဆိုရင်ရေဟိုဝါတောက်ပြီးထွက်သွားဖို့လိုတယ်နောက်တစ်ခါအပြင်ထွက်တယ်ဆိုရင်ဝတ်စားရွေးချယ်တာကစားဖြူဖြူပါပါပွပွကိုရွေးချယ်တဲ့ချွေးထွက်တာနဲ့အများဆရာတို့ကသူနဲ့လက်ရောညီတူစားရေပြင်းဓာစားလေးတွေကိုဖြစ်သွင်းပေးဖို့လိုတယ်နော်ဒါဆိုလို့ရှိရင်ဆရာတို့ကပူကြံကြောင်းဖြစ်တဲ့ဒီနောက်ဆက်တဲ့ပြဿနာတွေပေါ့လို့ဒီကဖြစ်ပေါ်ပါ
မြန်မာနိုင်ငံရဲ့အပူပြင်းဆုံးအချိန်တွေကိုရောက်ရှိနေပြီဖြစ်တာကြောင့်အပူတန်တဲ့တင့်တော်အောင်နေထိုင်စားသောက်ဖို့လိုတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျေးဇူးတင်ပ
ါနိုင်ငံရဲ့အပူပြင်းဆုံးကာလရောက်နေချိန်မှာအပူတန်ကိုအတက်နိုင်ဆုံးကာကွယ်ဖို့ဘယ်လိုနေထိုင်ဝတ်စားစားသောက်ဆင်ရင်သင့်မုံတွေကိုဒေါက်တာသန့်စောရဲ့လူစုနဲ့ကျန်းမာရေးခန္ဓာမှာအကျယ်တဝင်းပြောပြခဲ့တာပါVO American တိုင်းရဲ့ဗိုလ်လူညအပတ်စဉ်ကဏ္ဍတွေကိုဆက်ပြောပြနေပါတယ်။အခုတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍပါ။စပိန်နိုင်ငံသား John Ram ကတော့ American မှာကျင်းပတဲ့ The Masters ကောက်တီပြိုင်ပွဲကိုပိုဆွဲသွားပါတယ်။ပိုလန်နိုင်ငံမှာကျင်းပမဲ့နိုင်ငံတကာဓာတ်ခုအားကစားပြိုင်ပွဲကိုရုရှား-ယူကရိန်းရေးကိစ္စနဲ့ပတ်သက်ပြီးဖျက်သိမ်းလိုက်ရပါတယ်။ဒါပေမဲ့လည်းရုရှားကတော့2024 Paris Olympic အားကစားပြိုင်ပွဲမှာသူတို့အားကစားသမားတွေဝင်ပါနိုင်ဖို့မျှော်လင့်နေပါတယ်။ကိုရနိုင်စူးစီးတင်ပြထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
American Martin Bolle, the Masters Cody Pangomaro, Springer, John Ramga, Nayabido, the Masters Champion Sugu, but the Mazo Ote, Yadoga Bare, the Masters Pangomar goes in our night, Georgia, Pine, Augusta, Ma, April, Chorenigan, Kuyaniti, Zagaja, Bido, Spring Nanga, John Ramga, Lija Tan, Nayabido, Champion Pidoraba. Tadiane Pide Chema, Brooke Capka, got Nachatane, Usong, Gabby Mele, now Sony Mara, Capka got Lepia Bido, Donja Puyai Kabido. John Ram got up, don't yet show yay, Nanga body. Tadam Webby, my John Ram got Suzu Bong Yai Chet, Naya Connorsa, Chow Chanet, Santa Chet, show yay, Bido, Dudianiaga, Capcanet, Megosan, Lute, Lidia Tane, Naya Dogiraba.
And finally, to all the patrons who came out here, thank you so much for the support.
This is a Usang Dure, Dio Labido, Abe Kuni Dure, Alo, Jesu de Mare, Timigaro, the Gago, Mayona, and Lao, Mabe, Jang Wedichow.
ကျွန်တော်အားပေးတဲ့အတန်းလေးလက်ကုပ်တန်းလေးကြားတာတကယ်ကိုပြောကြကောင်းပါတယ်နောက်ဆုံးကျင်းပါမို့ပေါ့တနေ့ကုန်ကျွန်တော်ရဲလိုက်တဲ့အားပေးတာတကယ်ကိုထူးခြားတယ်အားပေးမှုပါကျွန်တော်ဒီတိလာပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်တော်မှဒီဘက်အနိုင်ရလိုက်တဲ့အတွက်စုကြီးငွေဖြစ်တဲ့အမေရိကန်ဒေါ်လာ300မှနေလေးတန်းရရှိသွားခဲ့ပါတယ်သူတို့တော့ဒါကဒုတိယမြောက်မေဂျာဆူကလပ်ဖြစ်ပ
်ခြေထောက်ဒဏ်ရာကြောင့်စစ်မှန်ကစားနိုင်တော့ပဲပြိုင်ပွဲကနေနှုတ်ထွက်ခဲ့ရပါတယ်ခင်ဗျာဒီလိုအင်္ဂလန်ပရီးမီယာလိဂ်ဘောလုံးပွဲတွေမှာတော့ဇာတိကပြင်းနေတဲ့အာဆနယ်အသင်းသေးကြသွားလို့နှစ်မှတ်ဆုံးရှုံးသွားပါတယ်တနင်္ဂနွေနေ့ကအန်ဖီလ်မှာလီဗာပူးနဲ့ကစားကြတာမှာ2ဂိုးစီသေးကြသွားခဲ့တာပါပုံမှန်အပြင်တော့လီဗာပူးကိုအန်ဖီလ်မှာသေးကြတာဟာနင့်နာတယ်လို့မပြောနိုင်ပေမဲ့လည်းဒီပွဲမှာတော့အာဆနယ်အသင်းဟာ2ဂိုးအရင်သွင်းပြီးမှနောက်ပိုင်းမှာ2ဂိုးပြန်ပေးလိုက်ရတဲ့အတွက်နှစ်မှတ်နင့်နာသွားပြီးတော့လီဗာပူးကတော့အာဆနယ်အသင်းချန်ပီယံဖြစ်ဖို့ကိစ္စကိုကြီးကြီးမားမားအဟံတားတစ်ခုလုံနိုင်နိုင်တယ်လို့ပြောရမှာဖြစ်ပါတယ်။ဒီပွဲနဲ့ပတ်သက်ပြီးအာဆနယ်နီးပြအာတက်တာကတော့
looking at the two halves probably is a fair result and you have to take it and the big lesson
ပထမပိုင်းရောဒုတိယပိုင်းရောနှစ်ခုစလုံးကိုကြည့်မယ်ဆိုရင်တော့ဒါကမျှတတဲ့ပွဲရလဲပါ။ကြိုက်ကြိုက်မကြိုက်ကြိုက်လက်ခံရမှာပဲ။ဒီမှာသင်ကန်းစာကောင်းကောင်းရလိုက်တာကတော့ပထမပိုင်းမှာကျွန်တော်တို့ကစားသလိုကစားဖို့ပါ။အဲ့ဒီအတိုင်းကစားဖို့ပါ။ကျွန်တော်တို့ငကိုမူလပုံစံအတိုင်းကစားဖို့ပါဒီအတိုင်းဆက်ကစားမယ်ဆိုရင်ကျွန်တော်တို့ပွဲတွေအတော်များများနိုင်မှာပ
ါတပတ်မှလည်းမက်ဆီတီကဒီတပတ်မှ Southampton ကို၄ဂိုးတကိုးနဲ့နိုင်လိုက်တဲ့အတွက်၆မှတ်ပဲကွာတော့တဲ့အနေအထားကိုရောက်သွားပြီးတော့မက်ဆီတီကတပွဲရော့ကစားထားပါတယ်လက်ချက်တပွဲကိုနိုင်မယ်ဆိုရင်၃မှတ်ပဲကွာတော့မှာဖြစ်ပြီးတော့ Arsenal ဟာမက်ဆီတီကိုအဝေးကွက်မှာသွားကစားရမှာဖြစ်လို့ပြိုင်ပွဲနောက်ဆုံးအချိန်အထိအကျိတ်နဲ့ကစားမယ်အနေအထားတွေလည်းဖြစ်လာနေပါတယ်တချိန်လေးမှာပဲဒီလီဗာပူးနဲ့အာဆနယ်ပွဲမှာလီဗာပူးဘယ်နောက်ခံလူအန်ဒီရောဘတ်ဆန်ကိုတဒေါင်းနဲ့တွတ်လိုက်သလိုဖြစ်သွားတဲ့စီးချက်တိုင်းကွန်စတန်တီဟာဇဒါဂစ်ကိုစုံစမ်းစစ်ဆေးမှုတွေလုပ်သွားမှာဖြစ်ပြီးတော့အဲ့လိုစုံစမ်းစစ်ဆေးနေချိန်တည်းမှာသူ့အနေနဲ့ဘယ်ပွဲကိုမှတိုင်လုံသွားမှာမဟုတ်ဘူးလို့ PGMO ကလို့ခေါ်တဲ့တိုင်လူကြီးများအဖွဲ့ကပြောလိုက်ပါတယ်ဒီပွဲပထမပိုင်းပြီးတဲ့အချိန်မှာရောဘတ်ဆန်ကစီးချက်တိုင်းကွန်စတန်တီကိုစောရကသွားတက်တဲ့အချိန်မှာအဲ့လိုတဒေါင်းနဲ့တွတ်လိုက်သလိုဖြစ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာဒီရပရီးမီးယားလိဂ်မှာနောက်ထပ်ထူးခြားတာတစ်ခုကတော့ Tottenham တိုက်စစ်မှု Human Song ဟာ Brighton နဲ့ကစားတဲ့ပွဲမှာတကောသွင်းခဲ့တာကြောင့်သူဟာအခုဆိုရင် Premier League မှာသွင်းတဲ့ဂိုးစုစုပေါင်း100ရှိသွားခဲ့ပြီဖြစ်ပါတယ်။ဒါဟာအာရှသားတွေထဲမှာ Premier League မှာဂိုး100သွင်းနိုင်တဲ့ပထမဆုံးကစားသမားလည်းဖြစ်ပါတယ်။မိန်းမကစားနေတဲ့ Park Ji-sun နဲ့ Kagawa တို့လိုနာမည်ကြီးကစားသမားတွေရှိခဲ့ပေမဲ့ Song လောက်တော့ဂိုးမသွင်းနိုင်ခဲ့ပါဘူး။ဒါကြောင့်အခုလောလောဆယ်မှာတော့ Premier League အဖာဝယ်ဥရောပမှာကစားနေတဲ့အာရှသားတွေထဲမှာတော့ဆောင်းဟာအကောင်းဆုံးနဲ့အောင်မြင်ဆုံးကစားသမားလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။ဘာသာအင်္ဂါမာရီကိုအိုလံပစ်ပြိုင်ပွဲဝင်ဝင်ပြိမ့်ပြထားတာကို2024 Paris Olympic ပြိုင်ပွဲမှာတိုင်ငင်မှာပြန်ပြီးတော့စဉ်းစားဆုံးဖြတ်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းဘာသာနိုင်ငံဘက်ကပြောလိုက်ပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီဥက္ကဋ္ဌသောမတ်ဘက်ကရုရှားနဲ့ဘယ်လာရုစ်နိုင်ငံတွေကအာကစားသမားတွေအနေနဲ့ရုရှားနဲ့ဘယ်လာရုစ်စစ်တပ်နဲ့ပတ်သက်မှုမရှိဘူးစစ်ပွဲကိုထောက်ခံတဲ့သူမဟုတ်ဘူးဆိုရင်ဒီအာကစားသမားတွေကိုနိုင်ငံကိုစားပြုပြီးမဟုတ်ဘဲတူးဦးချင်းစီလိုက်ဂျာနေအဖြစ်တဖြည်းဖြည်းချင်းဝင်ရောက်ခွင့်ပြုတင်ကြောင်းပြီးခဲ့တဲ့သတင်းပတ်တွင်းကပြောကြားခဲ့တာပါအဲလိုပြောကြားလိုက်ပြီးတဲ့နောက်မှာရုရှားဘက်ကလည်းအခုလိုတုံ့ပြန်လာတာပါ MLA ပြီးခဲ့တဲ့2020အိုလံပစ်မှာတော့ရုရှားဘက်ကရခဲ့တဲ့စုတစိမ့်20ကျော်ကရုရှားစစ်တပ်ထဲမှာတာဝန်ထမ်းဆောင်နေတဲ့အာကစားသမားတွေကရခဲ့တာဖြစ်တယ်လို့စုတစိမ့်82ခုတည်းက45ခုကတော့ရုရှားစစ်တပ်ရဲ့ ဆန်ဒရော့စပို့စ်ကလပ်ကအဖွဲ့ဝင်တွေကရခဲ့တာဖြစ်တယ်လို့ရုရှားကာကွယ်ဝန်ကြီးဌာနကထုတ်ပြန်ထားပါတယ် IOC ကဒီလိုပြောလိုက်တဲ့အတွက်ရုရှားနဲ့ဘဲလာရုစ်နိုင်ငံတွေကကစားသမားတွေကိုပြိုင်ပွဲတွေမှာကစားခွင့်ပြန်ပေးဖို့ကိစ္စကိုစတင်တဲ့နိုင်ငံတွေကတော့အကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်အခုလောလောဆယ်မှာတော့ရုရှားအစားသမားတွေပဲရစ်အိုလံပစ်ပြိုင်ပွဲဝင်ခွင့်ရမရဆိုတာဘာမှမသေးကြသေးပဲဒီကိစ္စကိုစတင်နေတဲ့နိုင်ငံအတော်များများကတော့နှီးမျိုးစုံနဲ့ဖိအားပေးနေကြပါတယ် IOC ကတော့ဒီကိစ္စကိုတင့်တော်တဲ့အချိန်မှာဆုံးဖြတ်သွားမယ်လို့ IOC ဥက္ကဋ္ဌသောမတ်စ်ဘိုက်ကပြောပါတယ်ခင်ဗျာအချိန်နှင်းမှာပဲပိုလန်မှာလာမဲ့ April 23ရက်နေ့ကနေ23ရက်နေ့ထိကျင်းပဖို့လှုပ်ထားတဲ့ Fencing လို့ခေါ်တဲ့ကမ္ဘာဓာတ်ခုအကစားပြိုင်ပွဲကိုတော့ဖြတ်သိမ်းလိုက်ပါတယ်နိုင်ငံတကာဓာတ်ခုအကစားအဖွဲ့ချုပ် FIE ကရုရှားနဲ့ Belarus နိုင်ငံတွေကအကစားသမားတွေကိုပြိုင်ပွဲဝင်ပိတ်ပင်ထားတာကိုပြီးခဲ့တဲ့လကပြန်ရုပ်သိမ်းခဲ့ပါတယ်။ဒါပေမဲ့ပိုလန်ကအင်ရှင်ဖြစ်ကျင်းပမဲ့ပြိုင်ပွဲမှာဝင်မဲ့ရုရှားနဲ့ Belarus အကစားသမားတွေကိုဒီ Ukraine စစ်ပွဲကိုစတင်ကြောင်းထုတ်ပြန်တဲ့ညင်ညာချက်ကိုလက်မှတ်ထိုးဖို့အဆိုပြုတာကိုနိုင်ငံတကာဓာတ်ခုအကစားအဖွဲ့ချုပ်ကလက်မခံပဲပယ်ချခဲ့တာကြောင့်ပိုလန်ဘက်ကလည်းဒီပြိုင်ပွဲကိုမကျင်းပဘဲဖျက်သိမ်းလိုက်တာဖြစ်ပါတယ်။
Chcieliśmy, aby wszyscy zawodnicy oraz osoby współpracujące, które miały zamiar.
ကျွန်တော်တို့ကဒီကမ္ဘာဖလားမှာဝင်ပြိုင်ကြမယ်ကစားသမားတွေအားလုံးနဲ့ပါဝင်ကြသူအားလုံးအနေနဲ့ဗလာဒီမီယာပူတင်ဆိုရာကိုစန့်ကျင်ကြောင်းကြေညာချက်အပေါ်မှာလက်မှတ်ထိုးစေချင်ပါတယ်။ဒါကိုနိုင်ငံတကာဓာတ်ခုံအားကစားအဖွဲ့ချုပ်ကလက်မခံပဲပယ်ချပါတယ်။သူတို့ကကျွန်တော်တို့ရဲ့လုံထုံးလုံနည်းတွေကိုလက်မခံပဲသူတို့တတ်မှတ်ထားတဲ့အတိုင်းပဲလုပ်ချင်တာပါ။ဒါကကျွန်တော်တို့အတွက်တော့ဘလို့မှလက်ခံနိုင်စရာမရှိပါဘူး။
ယူကရိန်းနိုင်ငံကတော့ FIB ရဲ့ဆုံးဖြတ်ချက်ပေါ်မှာကန့်ကွက်တဲ့အနေနဲ့ရုရှားနဲ့ဘဲလာရုစ်ကကစားသမားတွေကိုဝင်ခွင့်ပြုတဲ့ပြိုင်ပွဲအားလုံးကိုဝင်မပြိုင်ပဲသပိတ်ပေါက်ဖို့ဆုံးဖြတ်လိုက်ပြီးတော့နိုင်ငံတကာကကျန်တဲ့အကစားသမားတွေယာနဲ့ချီကလည်း FIE ကိုအိပ်ဖွင့်ပေးစာရေးပြီးတော့တရားဝင်ကန့်ကွက်ခဲ့ကြပါတယ်။ဒါပြင်ဂျာမနီနဲ့ဒန်မတ်နိုင်ငံတွေကလည်းသူတို့စီမှာကျင်းပမဲ့ပွဲတွေကိုဖျက်သိမ်းလိုက်တယ်ဆိုတာသိကြရတဲ့ပဲဒီတစ်ပတ်ရဲ့အကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ။
ကိုရနေအကစားကဏ္ဍကိုနားဆင်ကြည့်ရှုခဲ့ရလို့အားရကြခဲ့မယ်လို့မျှော်လင့်ပါတယ်။ VOA America တန်းကနေဧပြီလ12ရက်ဗိုလ်ရူးညအစီအစဉ်တွေကိုဆက်ပြောပြနေပါတယ်။သောရရှင်တို့အနေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com burmese@voanews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းက Facebook စာမျက်နှာကနေ message ကတဆင်လဲဆက်သွင်းနိုင်ပါတယ်အခုလိုအပတ်စဉ်ကဏ္ဍတွေအပြီးမှာတော့ထိတ်တန့်ရောက်သတင်းအချင်းချက်ကိုကုခမောင်စုံမင်းတက်လှည့်ပြောပြပေးပါအောင်ခင်ဗျာ
မနေ့ကဘုံကျဲတိုက်ခိုက်ခံရတဲ့ကမ်ဘလူမြို့နယ်မလဲတိုင်းနယ်အတွင်းကဗစီကြီးချေးရွာအနီးမှာစစ်တပ်ကတိုက်လေရင်နဲ့ရဟတ်ရင်တွေဒီနေ့လဲဝဲပြန်နေခဲ့တယ်လို့ဒေသခံတချို့က VOE ကိုပြောပါတယ်ဒီနေ့မှာတော့ဘုံကျဲတိုက်ခိုက်တာမရှိပဲမနေ့ကထိခိုက်ဒဏ်ရာရရှိသူတွေကိုစေကူသားဖို့နဲ့ရှင်းလင်းကယ်ဆယ်ရေးလုပ်ငန်းတွေဆက်လုပ်နိုင်တဲ့အကြောင်းဒေသခံကာကွယ်ရေးတပ်ဖွဲ့တချို့ကပြောပါတယ်။ပုံကျဲတိုက်ခိုက်ခရယာပြည်တဲ့နောက်ဒေသခံတွေစိုးရိမ်ပြီးတောတောင်တွေထဲမှာဖြစ်တယ်လို့ပုံအောင်နေကြရတယ်လို့လည်းပစီကြီးဒေသခံတဦးကပြောပြပါတယ်။အရသားတွေကိုတမင်ပြစ်မှတ်ထားတိုက်ခိုက်နေတဲ့မြန်မာစစ်တပ်ရဲ့လှုပ်ရက်ကိုနိုင်ငံနေရအနှံ့ကြဲကြဲပြန့်ပြန့်တွေ့လာရချိန်မှာနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ကြီးညာချက်တွေထုတ်တာလောက်နဲ့မလုံလောက်ပဲထိရောက်တဲ့အရေးယူမှုတွေတိုးမြင့်ချမှတ်ဖို့လိုအပ်နေပြီလို့လူခွင့်ရေးအဖွဲ့ HRW ကပြောဆိုလိုက်ပါတယ်။စကိုင်းတိုင်းကမ်ဘလူမြို့နယ်အတွင်းမနေ့ကဖြစ်ပွားတဲ့လေကြောင်းတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးမြန်မာစစ်တပ်ရဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့စစ်ရာဇဝမှုတွေကိုအရေးပေါ်စုံစမ်းစစ်ဆေးပြီးထိရောက်တဲ့အရေးယူမှုတွေလှုံ့ဆော်ဖို့ HRW ရဲ့ညွန်ကြားရေးအာရှဒေသဒုတိယညွှန်ကြားမှုဖေးရိုဗစ်စင်ကတောင်းဆိုလိုက်ပါတယ်။စကိုင်းတိုင်းရေဦးမြို့နယ်ရှိရိုမန်ကက်သလစ်ခရစ်ယာန်ဘာသာဝင်တွေနေထိုင်ကြတဲ့ချောင်းယိုးကျေးရွာကိုစစ်ကောင်စီတပ်တွေကမနေ့အင်္ဂါနေ့မနေ့အစောပိုင်းကလက်နက်ကြီးတွေနဲ့ပစ်ကတ်တိုက်ခိုက်ခဲ့တယ်လို့အာရှကက်သလစ်ဘာသာဝင်တွေရဲ့ Yuka News မှာဖော်ပြထားပါတယ်။ခရစ်ယာန်ဘာသာဝင်တွေရဲ့ Easter တနင်္ဂနွေနေ့အပြီးနှစ်ရက်အတွင်းတိုက်ခိုက်ခံရတဲ့အတွေ့ရွာသားတွေဟာဘာပစ္စည်းမှမယူနိုင်ပဲကိုလူယုံထွက်ပြေးပြီးအနီးအနားကျေးရွာတွေကိုယာယီခိုးလုံနေကြရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကိုခမောင်စုံမေ VO ရဲ့ဗိုလ်ရူးညသတင်းစီစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီဒီညအတွက်ထုတ်လွှင့်မှုကမဆူမမစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ဂျိုးကင်းနဲ့ Cedric Franklin တို့ဖြစ်ကြပါတယ် ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOE ကိုနားဆင်ကြည့်ရှုခဲ့ကြလို့တော်ရရှင်အားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆနာပြေဝရှင်လန်းချမ်းမြေကြပါစေကောင်းကောင်းလေးအစ်စက်အနာယူနိုင်ကြပါစေခင
This program has come to you from the Voice of America, Washington.